Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တမ်းမြန်မာပိုင်းအစီအစဉ်က2018ခုနှစ် September 28ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုစတင်ပြီးတော့ထုတ်လွှင့်ပေးနေပါပြီ line တို့မီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်ဆံမိုးပြပါခင်ဗျာအခုမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုကိုစောဝင်းလိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြပါပါခရစ်စတင်ဘလစီဖို့ဒ်ရဲ့ဆွဆွဲချက်တွေကိုတရားသူကြီးဘရက်ကာဗနော့ကပြက်ပြက်သားသားညင်းလိုက်ပါတယ်မြောက်ကိုရီးယားပေါ်တန်ခတ်ယူယူမှုတွေလျှော့ပေးဖို့တရုတ်နဲ့ရုရှားတို့ကတိုက်တွန်းလိုက်ပါတယ်ပြည်တော်စုဝန်ကြီးဦးကျော်တင်းဆွေဟာဂျာတာပရီနေကအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုနဲ့တွေ့ဆုံပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာအတူသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းတော်တွေမှာဆိုရင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချမှတ်လိုက်တဲ့ဆုံးဖြတ်ချက်အပေါ
် Regardless of the lack of balance, impartiality and fairness of the report, the government of Myanmar takes
ဒါကတော့ဂျနီဗာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းရဲ့တုံ့ပြန်ပြောဆိုချက်ပါနောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။ဒါ၄အပြင်နိုဝင်ဘာမှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲကိုဝင်ရောက်ဆက်ဖက်တဲ့ဆိုတဲ့ဆွဆွဲချက်ပေါ်တရုတ်ကပယ်ချလိုက်တဲ့ဆိုတဲ့သတင်းတွေဟာအရှိလေပိုင်းငင်းငယ်ရေးအတွက်အရေးပါတဲ့မူဝါဒတွေမကြခင်ထုတ်ပြန်မယ်ဆိုပြီးတော့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်တဲ့အကြောင်းအပြင်စိတ်ဝင်စားစရာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအင်္ဂလိပ်စာသင်ခန်းစာကျမ်းမာရေးခန်းနဲ့တိုင်းရင်းသတင်းတော်စတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်ဆုံးရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဇော်ဝင်းလှိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
တရားဝင်ချုပ်တရားသူကြီးဖြစ်အမည်စီးရင်တင်သွင်းခံထားရသူဘရက်ကာဗနော့ကသူ့အပေါ်ခရစ်စတင်ဘလစီဖို့ဒ်ကဆွဆွဲထားတာတွေကိုပြက်ပြက်သားသားညှင်းဆန်လိုက်ပါတယ်။မစ္စတာကာဗနော့နဲ့မစ္စစ်ဖို့ဒ်တို့နှစ်ဦးစလုံးအထက်တန်းကျောင်းသားကျောင်းသူဘဝ1982ခုနှစ်တုန်းကအထက်တန်းကျောင်းသားကျောင်းသူတွေကြီးပါတဲ့ပါတီလိုစုဝေးပွဲတစ်ခုအတွင်းမစ္စတာကာဗနော့ကသူ့ကိုလိမ်မင်းဆန်ရာမတော်မတရားပြုမှုခဲ့တယ်လို့မစ္စစ်ဖို့ဒ်ကဆွဆွဲထားတာပါ။မစ္စတာကာဗနော့ကိုတရားရုံးချုပ်တရားသူကြီးဖြစ်ဒီပြုခံထားနိုင်ရေးအထက်လူတော်တရားရေးကော်မတီကကြားနာပွဲတွေလုပ်နေတာမှာဂျာတာပရီနီကတော့ဆွဆွဲသူရောဆွဆွဲခံရသူရောနှစ်ဘက်စလုံးရဲ့ထွက်ဆိုချက်တွေကိုကော်မတီဝင်အထက်လူတော်အမတ်တွေနားထောင်ကြသလိုမေးခွန်းတွေမေးမြန်းကြတာပါအဲ့ဒီဂျာနာထွက်ဆိုပွဲဟာ9နာရီနီးပါးကြာမြင့်ပါတယ်ဂျာနာပွဲပထမပိုင်းမှာမစ္စစ်ဖော့ဒ်ကထွက်ဆိုခဲ့တယ်လို့မေးခွန်းတွေကိုလည်းဖြေဆိုတာမှာသူ့ကိုလိမ်မင်းဆိုင်ရာတော်မတရားလုပ်ဖို့ကြံစီသူတွေဟာမစ္စတာဂဗာနော့နဲ့သူ့ရဲ့တင်ငယ်ချင်းမတ်ဂျတ်တို့ဖြစ်တယ်ဆိုတာယာနုံးပြည့်သိကြတယ်လို့ပြောသွားပါတယ်1982ခုနှစ်ကဖြစ်ခဲ့တာလို့သူပြောထားတဲ့အဲ့ဒီအဖြစ်အပျက်တွင်ကာဗနော့ကသူ့ကိုမတော်တဆတတ်မိတော့မယ်လို့ဆိုရင်ထိလန့်ခဲ့ကြောင်းမစ္စစ်ဖို့ဒ်ကပြောသွားပါတယ်။တရားသူကြီးကာဗနော့နဲ့ပတ်သက်ပြီးကြားနာထွက်ဆိုမှုကိစ္စကနေအာရုံပြောင်းမသွားစေဖို့အတွက်ဂျူဒီယာရှေ့နေကျော်ရော့ရူဆန်စတိုင်းနဲ့တွေ့ဆုံမှုဆင်ဆင်ထားတာကိုသမ္မတဒေါ်နယ်ထရမ့်ကရွှေ့ဆိုင်းလိုက်ပါတယ်
။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖြတ်သိမ်းအစီအစဉ်ကိုလှုပ်ဆောင်လာရေးဆွဲဆောင်တဲ့အနေနဲ့သူနိုင်ငံအပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့အရေးယူမှုတွေကိုရှော့ချပေးဖို့ရုရှားနဲ့တရုတ်နိုင်ငံတို့ကဂျာတာပရီနီမှာတောင်းဆိုလိုက်တာကြောင့်မြောက်ကိုရီးယားအပေါ်နိုင်ငံတကာကတင်းကျပ်တင်းကျပ်ထဲဖိအားပေးဆောင်ရွက်နိုင်မဲ့အစီအစဉ်ကိုထိခိုက်မဲ့သဘောဖြစ်နေပါတယ်။မြောက်ကိုရီးယားအရေးယူလုံခြုံရေးကောင်စီရဲ့အစဉ်မြင်စီဝဲအတွင်းဖိအားပေးလှုပ်ဆောင်ခြင်းဟာအဖြစ်မဟုတ်ဘူးလို့တရုတ်နိုင်ငံအနေနဲ့ခိုင်မာစွာယုံကြည်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီကပြောပါတယ်။ပိတ်ဆို့အရေးယူမှုတွေချမှတ်တာနဲ့နိုင်ငံရေးရာအဖြေရှင်းတဲ့နိလန့်တွေကိုတပြိုင်တည်းရှင်တွဲလှုပ်ဆောင်ရေးဟာလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်ထဲမှာအကျုံးဝင်ကြောင်းပြောပါတယ်။လူမျိုးရေးကောင်စီဆုံးဖြတ်ချက်မှာပါဝင်တဲ့ပိတ်ဆို့မှုတွေကိုပြင်ဆင်ခွင့်ရှိတယ်ဆိုတဲ့အပိုက်ကိုထည့်သွင်းစဉ်းစားစေလိုကြောင်းနိုင်ငံရေးဝန်ကြီးကလူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံတို့ကိုတိုက်တွန်းလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့အဆိုပြုချက်ကိုရုရှားနိုင်ငံရဲ့ဝန်ကြီးကလည်းထောက်ခံကြောင်းပြောပါတယ်။လူမျိုးရေးကောင်စီအနေနဲ့မြောက်ကိုရီးယားကိုအပြုသဘောဆောင်တဲ့လှုပ်ဆောင်မှုတွေပြသတဲ့တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလာဖရော့ကပြောကြားလိုက်ပြီးအဖွဲ့ဝင်နိုင်ငံတွေအနေနဲ့အဲ့ဒီလိုလှုပ်ဖို့ဘာကြောင့်ခေါင်းမာနေရတယ်လို့လည်းမေးခွန်းထုတ်လိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအတွက်အရေးပါတဲ့ခြေလှမ်းတွေကိုလှုပ်ဆောင်နေချိန်မှာအနောက်အုပ်စုနိုင်ငံတွေကဖိအားပေးနေတဲ့လှုပ်ရဟာမသင့်လျော်သလိုအချင်းခါအားဖြင့်လည်းလျော်ညီခြင်းမရှိကြောင်းပြောပါတယ်
။အီရန်နိုင်ငံတဟီရန်မြို့တော်မှာလျှို့ဝှက်နျူကလ িয়ার လက်နက်သုလောင်ယုံတစ်ခုရှိတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူးကဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂဒုတိယညီလာခံမှာဂျာတာပရီနီကပြောတဲ့မိန့်ခွန်းတွင်ဝန်ကြီးချုပ်နီတန်ယာဟူးကအီရန်နိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်ရေးရည်မှန်းချက်ကိုမစွန့်လွတ်သေးပါဘူးလို့တဟီရန်မြို့တော်ထရူကူဇာဘတ်ခိုင်ကအဆောက်အဦတစ်ခုရဲ့တီနီယာပြမြေပုံနဲ့တပ်ပုံတွေကိုထုတ်ကင်ပြပြီးတော့ပြောသွားပါတယ်။အဲ့ဒီအဆောက်အဦမှာအီရန်ရဲ့လျှို့ဝှက်လက်နက်အစီအစဉ်ကလက်နက်တွေနဲ့ဆက်ဆက်ပစ္စည်းတွေအမြောက်အများကိုသုလောင်ထားတယ်လို့ဝန်ကြီးချုပ်ဒေတာညာဦးကဆိုပါတယ်အဲ့ဒီအစအဦးကြောင့်အပြည်ပြည်ဆိုင်ရာနှုမှုစွမ်းရည်အေဂျင်စီ IAEA နဲ့ထောက်လှမ်းရေးအဖွဲ့အစည်းတို့ကိုသူအသိပေးခဲ့ပြီး IAEA အနေနဲ့ချက်ချင်းစစ်ဆေးဖို့တောင်းဆိုခဲ့တယ်လို့လည်းပြောပါတယ်။ဒီဆိုဆိုချက်ပေါ်ယူရန်ဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့နျူကလ িয়ার လက်နဲ့ထုတ်လုပ်တဲ့အစီအစဉ်မရှိဘူးလို့တော့ညင်းဆိုထားပါတယ
်။ဂျေဇူရှလင်မြို့ဟာရောင်းဖို့အတွက်မဟုတ်ကြောင်းနဲ့ဒီမြို့အတွက်အပေးအယူမလုပ်နိုင်ကြောင်းပါလက်စတိုင်းသမ္မတမာမူဒ်အာဘတ်စ်ကဂျာသာပရီနေ့ကကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအစ္စရေးဘက်ကလိုက်ပြီးရပ်တည်နေကြောင်းနဲ့အရှိအလေပိုင်းငြိမ်းချမ်းရေးဆွေးနွေးပွဲမှာအမေရိကန်တနိုင်ငံတွေကကြားဝင်ဆောင်ရွက်တာကိုလက်ခံမှာမဟုတ်ကြောင်းသမ္မတအာဘတ်စ်ကပြောပါတယ်။ဒီမတိုင်ခင်တည့်ရက်စက်တင်ဘာလ26ရက်နေ့တုန်းကတော့သူ့အနေနဲ့နိုင်ငံအတူရှင်တွဲတည်ရှိရေးကိုလက်ခံကြောင်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။နိုင်ငံရှင်တွဲနေထိုင်ရေးဆိုတဲ့နေရာမှာအစ္စရေးနဲ့ပါလက်စတိုင်းတို့နိုင်ငံခွဲတည်ရှိပေမဲ့မြို့တော်ကိုတော့အတူရှင်တွဲပိုင်ဆိုင်ကြမှာဖြစ်ပါတယ်။ဒါအပြင်သူ့ရဲ့အရှိလက်ပိုင်းဆိုင်ရာငင်းကြမ်းရေးမူဝါဒကိုမကြခင်လပိုင်းအတွင်းထုတ်ပြန်သွားမယ်လို့လည်းသမ္မတထရမ့်ကပြောကြားခဲ့ပါတယ်။သမ္မတထရမ့်ရဲ့အဲ့ဒီပြောဆိုမှုကိုပါလက်စတိုင်းတို့ဘက်ကရေးပွဲအဖြစ်ကြိုဆိုပေမဲ့ဂျေရုဆလင်မြို့ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်လိုက်တဲ့ကိစ္စ၊ဝါရှင်တန်ဒီစီမြို့မှာရှိတဲ့ပါလက်စတိုင်းလူမျိုးရေးအဖွဲ့ PLO ရုံးခန်းကိုပိတ်ပစ်လိုက်တဲ့ကိစ္စ၊ပါလက်စတိုင်းလူမျိုးတွေကိုထောက်ပံ့ပေးနေတဲ့ကုလသမဂ္ဂအေဂျင်စီကိုပေးနေတဲ့ရန်ပုံငွေတွေရှော့ချဖို့ဆုံးဖြတ်လိုက်တဲ့ကိစ္စတို့အပေါ်အကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ
်။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့တောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လက်ထုတ်နေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်ဆွေတို့နယူးယောက်မှာဂျာတာပရီနေ့ကတွေ့ဆုံတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာလူနည်းစုတွေပေါ်ကျူးလွန်နေလို့ဆွဆွဲထားတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုစုဆောင်းဖို့အဖွဲ့အဖွဲ့ဖွဲ့စည်းရေးကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်လိုက်တဲ့တနေ့တည်းမှာပဲဝန်ကြီးဦးကျော်တင်ဆွေနဲ့ဝန်ကြီးပွန်ပေယိုတို့တွေ့ဆုံတာပါ။ဒီတွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့အမေရိကန်နိုင်ငံခြားရေးဌာနကမထုတ်ပြန်သေးပါဘူး။ဝင်းကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ဗုဒ္ဓနေ့တုန်းကတော့ဝါရှင်တန်ဒီစီမြို့တော်ကွန်ဂရက်လွှတ်တော်မှာအမေရိကန်ထက်လွှတ်တော်လူများစုခေါင်းဆောင်ရီပပလီကန်ထက်လွှတ်တော်မှာမစ်ချ်မက်ကောနဲ့တွေ့ဆုံဆွေးနွေးပါတယ်။အဲ့လိုတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်ရဲကိစ္စနဲ့ပတ်သက်လို့နေရက်စွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်တဲ့ကိစ္စတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလူခွင့်ရေးကောင်စီမှာဂျာတာရီနေကအဖွဲ့ဝင်48နိုင်ငံမြေခွဲဆုံးဖြတ်တာမှာတော့ထောက်ခံမဲ့35မဲကောက်ကွက်မဲ3မဲနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီချာသတင်းတပုတ်အနေနဲ့ကတော့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားပြီးအကူအညီပေးနေတဲ့အပေါ်ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးစကားပြောတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂဒွေညီလာခံတက်ဖို့နယူးယောက်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနဲ့အတွေ့အမှုချုပ်ဂူဒရက်စ်တို့ကြာတာပရီနီကတွေ့ဆုံဆွေးနွေးချိန်တွင်အဲ့ဒီလိုချီချူးပြောဆိုတာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့တင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲ့ဒီသူတို့နှုတ်တွေ့ဆုံဆွေးနွေးပွဲမှာဒေတာရင်းဖွံ့ဖြိုးတိုးတက်ရေးဥရုယာတီပြောင်းလဲမှုနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးဆန်ရတွေကိုဆွေးနွေးကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေကိုပြန်ပို့ရေးမြန်မာအစိုးရကိုဖိအားတိုးပေးဖို့ဝန်ကြီးချုပ်ဟာစီနာကပန်ကြားထားတယ်လို့ဒုက္ခသည်တွေကိုပြန်လည်ခံရေးလုပ်ငန်းစဉ်တွေကိုမြန်မာအစိုးရကနှောက်နှေးအောင်လုပ်နေတယ်လို့လည်းဆွဆွဲထားပါတယ်။ဒီဆူဆွဲချက်ကိုမြန်မာဆွေဘက်ကညှဉ်းဆန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကပူပေါင်းဆောင်ရွက်ဖို့ပြက်ကွက်တာစတင်ရမယ့်လုပ်ငန်းတွေကိုအချိန်မီမဆောင်ရွက်တာကြောင့်နှောင့်နှေးနေတာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကတုံ့ပြန်ပြောဆိုထားပါတယ
်။နိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုပေးထားတဲ့ဂုံတူးဆောင်နိုင်ငံသားစုကိုကနေဒါအောက်လွှတ်တော်ကဂျာတာပရီနေမှာတင်းကြီးတင်းညွတ်ထဲမဲခွဲဆုံးဖြတ်ပြီးပြန်လည်ရုပ်သိမ်းလိုက်ပါပြီ။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကြောင့်2000ခုနှစ်မှာပေးအပ်ထားတဲ့ဒီစုကိုအခုလိုပြန်လည်ရုပ်သိမ်းလိုက်တာလို့ဆိုပါတယ်ဒီစုပြန်လည်ရုပ်သိမ်းရခြင်းနဲ့ပတ်သက်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုပြောပါတယ
် Whether she has citizenship or not doesn't help the Rohingyas in any degree I think parliament granted her citizenship parliament can take it away
သူနိုင်ငံသားဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေရိုဟင်ဂျာတွေအတွက်ဘလုံနီးနဲ့မှအထောက်အကူပြုစီမှာမဟုတ်ပါဘူးလွတ်တော်ကသူ့ကိုဂုံတူးဆောင်နိုင်ငံသားအဖြစ်အသိအမှတ်ပြုထားတာကြောင့်လွတ်တော်ကပဲပြန်လည်ရုပ်သိမ်းနိုင်တာပါကျွန်တော်တို့အာယုံစိုက်တာကနိုင်ငံတွင်းမှာဒါမှမဟုတ်ဒုက္ခသည်တွေဖြစ်ဘေးဒုက္ခကြုံနေရသူတန်ပေါင်းများစွာကိုအကူအညီပေးဖို့ဖြစ်ပါတယ်လို့ဝန်ကြီးချုပ်ထူထူကပြောသွားတာပါဒီစုကိုပြန်လည်ရုပ်သိမ်းဖို့ဖြစ်လာနိုင်ခြေရှိကြောင်းဝန်ကြီးချုပ်ထူထူကစက်တင်ဘာလ26ရက်ဗုဒ္ဓနေ့ကပြောကြားခဲ့ပြီးဖြစ်ပါတယ် ကနေဒါအလုပ်တော်ရဲ့ဆုံးဖြတ်ချက်ဟာရုတ်တရက်အကျိုးသက်ရောက်မှုတော့မရှိသေးပါဘူး။ဒီစုကိုချင်းမြှို့အတွက်ကနေဒါအလုပ်တော်နဲ့အထက်လွှတ်တော်နေရာစလုံးရဲ့ထောက်ခံအတည်ပြုမှုနဲ့သာဆောင်ရွက်နိုင်ခဲ့တာကြောင့်ပြန်လည်ရုတ်သိမ်းမယ်ဆိုရင်လည်းအလားတူလွှတ်တော်နေရာစလုံးကဆုံးဖြတ်အတည်ပြုပေးရမှာဖြစ်ပါတယ်။ဒီစုကိုပြန်လည်ရုတ်သိမ်းမှုအတွက်အတိုက်ခံဘလော့ကူဘက်ကွာပါတီကလွှတ်တော်အမဂေဘရီယယ်တေမာရီကအဆိုပြုကျင်းသွင်းခဲ့တာလို့ဆိုပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာတွေကိုလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ညှဉ်းပန်းခဲ့မှုတွေဟာဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကနေဒါအောက်လွှတ်တော်ကပြီးခဲ့တဲ့သတင်းပတ်အတွင်းဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
နယ်သာလန်နိုင်ငံမှာဂျမ်ပတ်ဝါရာဆွဲတိုက်ခိုက်မှုကြီးတစ်ခုလို့ဖို့ကြမ်းစီတယ်ဆိုတဲ့တန်တရားနဲ့အမျိုးသားခုနှစ်ယောက်ကိုဖမ်းဆီးထားတဲ့အကြောင်းနယ်သာလန်ရဲတပ်ဖွဲ့ကကြော်တာပရီနီမှာပြောပါတယ်တိုက်ခိုက်ဖို့ကြမ်းစီတယ်ဆိုတာကိုတားဆီးလိုက်ပြီးလို့ယုံကြည်ရတဲ့အကြောင်းအစိုးရရှိနေတွေကပြောပါတယ်တန်တရားရှိသူတွေကိုအန်ဟမ်နဲ့ဝီယဒ်မျိုးတွေမှာဖမ်းဆီးလိုက်တာဖြစ်တယ်လို့အစိုးရရှိနေုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ထောက်လိုင်းရင်တဲ့ချက်လက်ပေါ်အခြေခံပြီးလာတော်ကြာစုံစမ်းစစ်ဆေးပြီးတဲ့နောက်အခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်အသက်34နှစ်အရွယ်အီရတ်နယ်ဘွားဒူးဟာထိခိုက်သေးဆုံးမှုအများပြားဖြစ်စေဖို့အခမ်းအနားကြီးတစ်ခုမှာတိုက်ခိုက်ဖို့ကြံစီနေတယ်ဆိုတဲ့ထောက်လိုင်းရင်တဲ့ရခဲ့တာလို့ပြောပါတယ
်အမေရိကန်ပြည်ထောင်စုကိုလက်ရှိကာလမှာရောက်လာကြတဲ့ရွှေပြောင်းအခြေချနေထိုင်သူအများစုဟာအာရှတိုက်ကပညာဓာတ်တွေဖြစ်ကြပါတယ်အစိုးရကထုတ်ပြန်တဲ့စင်စရာတွေအရလွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာသူအများစုဟာလက်တင်အမေရိကတိုက်ကဖြစ်တယ်လို့ဖော်ပြထားတာကြောင့်ဒါဟာပြောင်းလဲလာတဲ့လက္ခဏာဖြစ်ပါတယ်1930ခုနှစ်တည်တုန်းကအမေရိကန်ကိုပြောင်းရွှေ့လာသူအများစုဟာဥရောပတိုက်ကဖြစ်ပြီးနောက်ပိုင်း1980ခုနှစ်တည်မှာတော့လက်တင်အမေရိကတိုက်ကအများစုဖြစ်လာပြီးလက်ရှိအနေထားမှာတော့အာရှတိုက်သားတွေဖြစ်တယ်လို့ Brookings Institute ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2009ကစလို့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့ထိတ်တန်းသုံးနိုင်ငံဟာတရုတ်အိန္ဒိယနဲ့ဖိလစ်ပိုင်နိုင်ငံတို့ဖြစ်တယ်လို့ Washington DC မြို့အခြေစိုက် Brookings Institute ရဲ့အကြီးတန်းသုတေသီ William H. Frey ကပြောပါတယ်အမေရိကန်သံကောင်စင်းဌာနကအချက်လက်တွေကိုပြန်လည်သုံးသပ်ကြည့်တဲ့အခါမှာ2010ခုနှစ်ကစလို့လက်တင်အမေရိကတိုက်ကဝင်လာသူအရေအတွက်ဟာကျဆင်းသွားတယ်လို့ဆိုပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကုဇော်ဝန်းလန်တို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်အခုချိန်ဟာဆက်ပြီးတော့သတင်းတွားတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာကအရေးယူနိုင်မှုအတွက်တိတိကျကျမှတ်တမ်းတင်ထားမဲ့အဖွဲ့ဖွဲ့စည်းရေးအပါအဝင်ဆုံးဖြတ်ချက်တရားကိုကုလသမဂ္ဂလူခွင့်ရေးကောင်စီမှမကြသေးခင်ကပဲမဲခွဲဆုံးဖြတ်ချက်ချမှတ်ခဲ့ပါတယ်ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့မြန်မာပြည်ဆိုင်ရာအစီရင်ခံစာပေါ်အခြေခံပြီးတော့ဆွေးနွေးဆုံးဖြတ်ခဲ့တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်စေတယ်လို့ဂျနီဗာကမြန်မာသံတမန်ကြီးကတုံ့ပြန်လိုက်ပါတယ်။အဲ့ဒီညီလာခံနဲ့ပတ်သက်ပြီးတော့အကြောင်းစုံကိုကုသညုံကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဒီမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းရင်းသားတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့လူခွင့်ရေးကောင်စီရဲ့ဒီဆုံးဖြတ်ချက်ကို OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကနေပြီးတော့ဘူးတွဲအဆိုပြုတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ထဲမှာရေးကြည့်တဲ့ချက်ကတော့ဒီရိုဟင်ဂျာတွေအပါအဝင်မြန်မာတိုင်းရင်းသားတွေအပေါ်မှာကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာတရားရုံးတစ်ခုခုကနေပြီးတော့ရေးယူကန့်တွယ်နိုင်အောင်လို့တရားဝင်မှတ်တမ်းယူဖို့အဖွဲ့ဖွဲ့စည်းရေးပါတာဖြစ်ပါတယ်။ဒီအဖွဲ့မျိုးကတော့2016ခုနှစ်ကဆီးရီးယားနိုင်ငံရေးအတွက်ဆုံးဖြတ်ခဲ့ပြီးပါတယ်။အရင်ဖွဲ့စည်းခဲ့တဲ့ FFM ဒီအချက်လက်စုဆောင်ရေးအဖွဲ့နဲ့မတူတာကတော့အခုဖွဲ့စည်းမဲ့အဖွဲ့ကစုဆောင်ရယူမဲ့အထောက်အထားတွေဟာကုလသမဂ္ဂရဲ့တရားဝင်အထောက်အထားတွေဖြစ်နေနိုင်ငံတကာတရားရုံးတစ်ခုခုမှစစ်ဆေးကြားနာတဲ့အခါအသုံးပြုမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအပြစ်ရှိသူတွေကိုရေးယူနိုင်ရေးအတွက်အထူးရည်ရွယ်တာဖြစ်တယ်လို့OIC အဖွဲ့ရဲ့ကိုစားပါကစ္စတန်နိုင်ငံသံတမန်ကြီးကလူခွင့်ကောင်စီကိုပြောခဲ့ပါတယ
် A consensual adoption of this resolution today will ensure accountability for the perpetrators of
these ဒီဆုံးဖြတ်ချက်ဟာဆိုလို့ရှိရင်နင်နာသူတွေအတွက်တရားမျှတမှုနဲ့ကျူးလွန်သူတွေအပေါ်အရေးယူနိုင်ဖို့ဖြစ်ပါတယ်ဒီဆုံးဖြတ်ချက်မှာပါတဲ့အဖွဲ့အဖွဲ့စည်းရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအနေနဲ့ OIC အပါအဝင်အဖွဲ့ဝင်နိုင်ငံတွေနဲ့ညှိနှိုင်းဆောင်ရွက်သွားဖို့တိုက်တွန်းပါတယ်ဆိုပြီးတော့ဒီပါကစ္စတန်သံတမန်ကြီးကပြောသွားတာပါကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာရေးဆုံးဖြတ်ချက်အတွက် OIC နဲ့ဒီ EU တို့ကနေပြီးတော့မူလတုန်းကတိကျစီအဆိုပြုချက်မူကြမ်းတစ်ခုစီလုပ်ပါတယ်။လေးလာသူတွေပြောရတော့ OIC ရဲ့မူကြမ်းကပြော့ပြီးတော့ EU မူကြမ်းကပိုပြီးတော့ပြင်းထန်ပုံရတယ်လို့ဆိုပါတယ်။အထူးဖြစ်တော့ဒီ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးတင်ရေးပေါ်မှာကွဲသွားတာပါ။ OIC ဘက်ကတော့ဒီ ICC တင်ရေးတက်ကိုဒုက္ခသည်တွေနေရပြန်ရေးကိုပိုပြီးတော့ဦးစားပေးဆောင်ရွက်လိုတဲ့သဘောလို့သိရပါတယ်။ဒါပေမဲ့လည်းအဲ့ဒီမူကြမ်းနှစ်ရက်ကိုပြန်ညှိနှိုင်းပြီးတော့တခုတည်းအနေနဲ့ထွက်လာတဲ့နေရာမှာတော့ EU လူလာချက်တွေကပိုပြီးတော့နေရာရလာတယ်တွေ့ရပါတယ်။အပြစ်ကျူးလွန်သူတွေကိုအရေးယူရေးဟာအဓိကကျတယ်လို့ EU ကိုစားတင်ပြတဲ့ Austria တာမတ်ကြီးကလူခွင့်ကောင်စီကိုအခုလိုပြောသွားပါတယ်
Unless impunity is urgently addressed, similar outbreaks of violence and atrocities may continue.
တောင်ရှိသူတွေအပြစ်ကင်းလွန်ခွင့်ရနေတာကိုအရေးမယူနိုင်ဘူးဆိုရင်တော့အလားတူလူခွင့်ချိုးဖောက်မှုတွေဆက်ပြီးတော့ဖြစ်နေအောင်ပါဒါဟာမြန်မာနိုင်ငံအတွက်ရောဒေသအတွင်းကိုပါရိုက်ခတ်ပါလိမ့်မယ်ဆိုပြီးတော့ဒီ EU ကူစားပြုတဲ့ Australia တာဝန်ကြီးကပြောသွားတာပါအခုလောက်တဲ့ဆုံးဖြတ်ချက်အားဆိုလို့ရှိရင် FFN လို့ခေါ်တဲ့ဒီအချက်လက်စုဆောင်ရေးအဖွဲ့ရဲ့အစီအစဉ်အပေါ်မှာအခြေခံထားတာကြောင့်မြန်မာနိုင်ငံဘက်ကတော့ဒီဆုံးဖြတ်ချက်ကိုလက်မခံညှင်းပယ်ပါတယ်ဒါဟာအတိမပြုတ်နိုင်တဲ့အချက်လက်တွေကိုကူးကားထားတဲ့တစ်ဖက်သက်အချက်လက်တွေနဲ့ရေးထားတဲ့အစီအစဉ်ဆုံးဖြတ်ချက်ဖြစ်တယ်လို့ဆိုပါတယ်။တစ်ဖက်မှာတော့ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့အမျိုးသားညီညွတ်ရေးကိုပါထိခိုက်စေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီကုလသမဂ္ဂဘက်ကဒီဆုံးဖြတ်ထားတဲ့ဒီအချက်လက်တွေကုလသမဂ္ဂရဲ့ဒီအချက်လက်ချဖွေရေးဖွဲ့ကနေပြီးတော့တင်ပြထားတဲ့အချက်လက်တွေဟာတစ်ဖက်သက်ဆန်တယ်လို့ဆိုပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတော့မြန်မာနိုင်ငံဘက်ကအလေးထားပါတယ်လို့ဒီကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကလူခွင့်ကောင်စီကိုအခုလိုပြောပါတယ်
Regardless of the lack of balance, impartiality and fairness of the report, the government of Myanmar takes the
allegations. The fact that Myanmar has taken the action against the government of Myanmar, the local community has taken the action against the government of Myanmar. Myanmar democracy is a good thing. Myanmar is a good thing. Myanmar is a good thing. Myanmar is a good thing. ဒီကိစ္စအပေါ်မှာအမြင်ချင်းချင်းနဲ့မကြည့်ပဲနဲ့ကြေပြန့်တဲ့အမြင်နဲ့တုံ့သက်ကြည့်ရပါလိမ့်မယ်။အခုဆုံးဖြတ်ချက်ထဲမှာပါတဲ့အုံနှုံးတွေဟာကျူးကျူးကြော်ရန်ဆတဲ့အုံနှုံးတွေပါသလိုပဲအင်တန်ရှုပ်ထီးပွေလီတဲ့ဒီရခိုင်ပြည်ထနာဖြစ်ရှင်းရဲ့အတွက်အထောက်အကူမဖြစ်စေပါဘူး။ဒီအချို့ဒီဆုံးဖြတ်ချက်ထဲမှာပါတဲ့အချို့ဖော်ပြချက်တွေအရဆိုရင်တော့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုပါထိပါနေပါတယ်ဆိုပြီးတော့မြန်မာတမ္မတ်ကနေပြောသွားတာပါ။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကုစည်ကတော့ကန့်ကွက်ပါတယ်။ဒီဆုံးဖြတ်ချက်ဆိုရှင်ရင်မြန်မာနိုင်ငံရဲ့အခြေအနေကိုထင်ရှားမှုမရှိဘူးမြန်မာနိုင်ငံမှာလက်ရှိဒီရွန်ဂျာရေးဆောင်ချက်တွေဟာတိုးတက်မှုရှိနေတယ်ဆိုပြီးတော့ဒီမြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နဲ့အခြားကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU သဘောတူညီချက်စာချုပ်ထိုးနိုင်တဲ့အခြေအနေကိုထောက်ပြပါရတယ်။ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာအခုမဲခွဲတဲ့အခါမှာတော့ဒီထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျားနေ9မဲနဲ့ဆုံးဖြတ်ချက်ကအတီးဖြစ်သွားပါတယ်။ဆုံးဖြတ်ချက်ထဲမှာတော့ဒီမြန်မာလူခွင့်ရေးကိုနိုင်ငံတကာအနေနဲ့ပြင်းပြထန်ထန်အရေးယူကန့်တွယ်ဖို့ကုလသမဂ္ဂလူညွန်းကောင်စီနဲ့ထွေထွေညီလာခံကူပါတိုက်တွန်းထားတဲ့အချက်တွေပေါ်လာပါလေခင်ဗျာ
။ဘရရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြန်လဲသိမြတ်ရေးကိုရောထိခိုက်နိုင်ပါသလားစူရာတွေကို FOES စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FOES ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FOES ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ဗီယိုရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရရှင
်။အဲဒီစနေညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုသူတွေဗီယိုကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာ။ခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရပါမယ်။နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်ရွေးကောက်ပွဲတွေကိုဝင်ရောက်ဆက်ဖက်နေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆွဆောပြောဆိုတာကိုတရုတ်ကပယ်ချထားပါတယ်။ဒါဟာခက်ကြောင်ကြောင်ပြောဆိုချက်တခုပဲလို့တရုတ်မီဒီယာတချို့မှရေးသားဖော်ပြသလိုမဲဆွယ်ဗျူဟာတက်တက်ပဲလို့လည်းပြောဆိုကြသူတွေရှိပါတယ်။ဘေကျင်းမြို့တော်ကနေဘီလ်အိုက်ပေးပို့ထားတဲ့သတင်းတော်ကိုကုချော်ကျော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ
။ဗိုလ်ဒူးလေးကလုတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီစီဝေးတွင်ဒီလိုမျိုးဖြစ်တောင့်ဖြစ်ခဲ့ပထမဆုံးအကြိမ်ဆွဆွဲချက်ကိုသမ္မတထရမ်ကလူသိရှင်ကြားပြောဆိုလိုက်တာပါ။ရုပ်နိုင်ငံဟာသူ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားလှုပ်ဆောင်နေတယ်လို့သမ္မတထရမ်ကဆွဆွဲပြီးသူပေးတဲ့အကြောင်းပြချက်ကတော့
They do not want me or us to win because I am
ကျွန်တော်ဓမ္မမဟုတ်ကျွန်တော်တို့အနိုင်ရတာကိုသူတို့မလို့ချင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်ဟာကုံသွေးနဲ့ပတ်သက်ပြီးတရုတ်ကိုရင်ဆိုင်တုံ့ပြန်လှုပ်ဆောင်တဲ့ပထမဆုံးသမ္မတဖြစ်လို့ပါပဲ
။တရုတ်တို့ဟာဒမွိုင်းရဂျစ်တာသတင်းစာနဲ့တခြားသတင်းစာတွေမှာဝါရပြန့်ကြော်ညာတွေထည့်သွင်းနေတယ်လို့လည်းဘုရူးနေမှာပဲသမ္မတထရမ်က Twitter မှာရေးပါသေးတယ်။သမ္မတထရမ်အဲ့လိုပြောပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ဂျီကချက်ချင်းတုံ့ပြန်ပြီးတရုတ်ဟာဘယ်နိုင်ငံရဲ့ပြည်တွင်းရေးကိုမှဝင်ဆော့ဖက်တာမရှိဘူးလို့ပြောပါတယ်။ပေကျင်းမြို့တော်တရုတ်နိုင်ငံရဲ့ဌာနမှာကြာသပတေးကလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာလည်းပြောခွင့်ရဂျန်းရွှန်းကအလားတူတုံ့ပြန်ပြောဆိုပါတယ်။တခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိုဘယ်နိုင်ငံကအများဆုံးဝင်ပြီးဆော့ဖက်နေတယ်ဆိုတာ နိုင်ငံကကသိပါတယ်လို့ပြောခွင့်ရဂျန်ဆွမ်ကပြောပါတယ
်我们奉劝美方停止对中国的
တရုတ်နိုင်ငံကိုအဆက်မပြတ်ဝေဖန်တိုက်ခိုက်ပုတ်ချနေတာရပ်ဖို့အမေရိကန်ကိုအကြံပေးလိုပါတယ်နိုင်ငံဆက်ဆံရေးနဲ့နိုင်ငံလူထုရဲ့အခြေခံအကျိုးစီးပွားတွေကိုထိခိုက်ပျက်စီးစေတဲ့မှားယွင်းတဲ့ပြောဆိုမှုပုံစံတွေကိုရပ်ပစ်ပ
ါသမ္မတထရမ့်ရဲ့ဆွဆွဲချက်ဟာဖန်တီးထားတဲ့မဲဆွယ်ရေးမဟာဗျူဟာဖြစ်တယ်လို့ပြည်ကွန်မြူနစ်ပါတီအားပေါ် Global Times သတင်းစာမှာကြာတာပြီးနေ့ကရေးထားပြီးသမ္မတအင်ဖြူတော်နဲ့သမ္မတထရမ့်ဟာကိုယ့်ကိုယ်ကိုပဲအပြစ်တင်ရမယ်လို့တုံ့ပြန်ထားပါတယ်ကုန်သွယ်ရေးစစ်ပွဲပိုးပြီးပြင်းထန်လာတာနဲ့အမျှပြည်ကပြစ်မှတ်ထားလက်တုံ့ပြန်လာကိုရင်ဆိုင်ရမယ်ရီပပ်ဘလစ်ကန်တွေပိုများလာမယ်ဆိုတာသမ္မတအင်ဖြူတော်အနေနဲ့ကိုယ့်ပါတီကိုပွန့်ပွန့်လင်းလင်းပြောဖို့လိုပါတယ်လို့ Global Times စောင်းပါးမှာရေးထားပါတယ်။တရုတ်နိုင်ငံပို့ကုန်ဒေါ်လာဘီလီယံ200လောက်ဖို့အပေါ်အမေရိကန်ကဒုတိယကြိမ်အခွန်အထည်ထပ်ချထားပြီးတရုတ်ဘက်ကလည်းနောက်ထပ်ဒေါ်လာဘီလီယံ60ဖို့အမေရိကန်ကုန်တွေအပေါ်အခွန်ထပ်ချထားတာပါ။အမေရိကန်လယ်သမားတွေဒါမှမဟုတ်တခြားလုပ်ငန်းတွေကိုပြင်မှတ်ထားပြီးတရုတ်ကလက်တုံ့ပြန်မယ်ဆိုရင်အခွန်ငွေနောက်ထပ် 269 ဘီလီယံချအောင်မယ်လို့သမ္မတထရမ့်ကသတိပေးထားပြီးသားပါကုလသမဂ္ဂမှာသမ္မတထရမ့်ကဆွဆွဲပြောဆိုတာဟာတရုတ်ရဲ့ပို့ကုန်အားလုံးနှီးပါအပေါ်အခွန်ထက်ချတာတွေမကြခင်ဖြစ်လာတော့မယ့်အတိတ်ပဲလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးလောလောဆယ်မှာရှင်းနေတာကတော့ဘယ်ဘက်ကမှအလျှော့ပေးမဲ့ပုံမရှိဘူးဆိုတာပိုပြီးထင်ရှားလာနေတယ်လို့လေ့လာသူတွေကပြောပါတယ်ပေကျင်းခြေဆိုင်စီးပွားရေးပညာရှင်ဟူရှင်းတောက်က
ဟာ美国它是极限施压的策略
အမေရိကန်ဟာနော်ကိုရီးယားအီရန်တို့ပေါ်မှာအမြင့်ဆုံးဖိအားပေးဖို့မူဝါဒချထားပြီးတော့အခုတရုတ်နိုင်ငံပေါ်မှာအလားတူလှုပ်လာနေတာပါတရုတ်နိုင်ငံဟာပြုပြင်ပြောင်းလဲရေးကိုရှေ့တိုးလှုပ်ဆောင်နေပြီးဆက်လုပ်သွားမှာလည်းဖြစ်ပေမဲ့ကိုယ်တတ်မှတ်ချက်ကိုယ်အချိန်တိုင်းပဲလှုပ်သွားမှာဖြစ်တာကြောင့်အဲ့ဒါကအမေရိကန်အတွက်ဘယ်တော့မှလုံလောက်တဲ့လှုပ်ဆောင်ချက်မျိုးဖြစ်မှာမဟုတ်ပါဘူ
းကုန်သွယ်ရေးဆိုင်ရာလက်ရှိအခြေအနေဖြစ်နေတာကနေကြော်လွန်နိုင်ရေးနှစ်ဖက်အကြားဆက်ဆက်ညှိနှိုင်းဆွေးနွေးဖို့လာလာကလည်းဖြစ်နိုင်ချေပိုးပို့ပြီးတော့နည်းလာပါတယ်လေပင်ကိုဓာတ်နဲ့ထောက်ထားသလိုမျိုးအမေရိကန်ကအခွန်တွေတိုးပြီးချနေချိန်မှာဆွေးနွေးဖို့ဆိုတာကတော့မဖြစ်နိုင်ဘူးလို့ဒီသတင်းပတ်အစောပိုင်းမှာပဲတရုတ်ဘက်ကပြောထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းဖြစ်ပါတယ်ခင်ဗျာတို့ရရှင်များခင်ဗျာအရှိလေပိုင်းညဉ့်ညံ့ရေးအတွက်အရေးပါတဲ့သူ့ရဲ့ policy တွေကိုမကြခင်လက်အနေငယ်အတွင်းမှာထုတ်ပြန်သွားဖို့ရှိတဲ့အကြောင်းသမ္မတဒိုနယ်ထရမ့်ကပြောကြားလိုက်ပြီးတော့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံဒွန်တွဲတည်ရှိကြကိုလိုလားကြောင်းပြောဆိုပါတယ်နယူးယောက်မြို့မှာကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့တွေ့ဆုံပြီးတော့သမ္မတထရမ့်ကအဲ့ဒီလိုပြောကြားလိုက်တာပါအပြည့်စုံကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
အများစုကကာလရှည်ကြာစောင့်ဆိုင်းနေကြတဲ့အရှိလေပိုင်းညီညာရေးလုပ်ငန်းစဉ်ကိုလာမယ့်လေးလအတွင်းထုတ်ပြန်သွားမယ်အကြောင်းနဲ့သူ့အနေနဲ့အစ္စရေးနဲ့ပါလက်စတိုင်းနှစ်နိုင်ငံဒွန်တွဲတည်ရှိခြင်းဟာအကောင်းဆုံးနိလန့်ဖြစ်တယ်လို့ယုံကြည်ကြောင်းသမ္မတဒေါ်နယ်ထရမ့်ကနယူးယောက်မြို့မှာစက်တင်ဘာလ26ရက်နေ့ကပြောကြားလိုက်တာပါ
I like two state solution that's what I think works best I don't even have to speak to anybody that's my feeling now you may
နိုင်ငံအတူတွဲတည်ရှိတာကိုကျွန်တော်နှစ်သက်ပါတယ်အဲ့ဒီနေ့ကပဲအလုပ်ဖြစ်မယ်လို့ကျွန်တော်ထင်ပါတယ်တခြားလူတွေနဲ့ကျွန်တော်စကားပြောကြည့်စရာမလိုပါဘူးဒါကကျွန်တော်ရဲ့ခံစားချက်ပါ
ဒါပေမဲ့အစ္စရေးနဲ့ပါလက်စတိုင်းတို့နှစ်ဖက်စလုံးကသဘောတူမယ်ဆိုရင်သူ့အနေနဲ့တနိုင်ငံနဲ့တည်ရှိရေးကိစ္စကိုလည်းထောက်ခံမယ်ဆိုတာကိုသမ္မတထရမ့်ကပြောပါတယ်ဝန်ကြီးချုပ်နေတန်ယာဟုကတော့သူ့အနေနဲ့ပါလက်စတိုင်းဒေသကိုလုံခြုံရေးအရာချုပ်ခိုင်းထားမှုအပေါ်အလျှော့ပေးသွားမှာမဟုတ်ဘူးလို့ပြောပါတယ်။အာရဗ်ကဘာကပြင်းထန်စွာကန့်ကွက်နေတဲ့ကြားကပဲဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်ပြီးခဲ့တဲ့မေလမှာသူ့အစိုးရကပြောင်းလဲသတ်မှတ်လိုက်ခြင်းကသဘောတူညီမှုတွေရရှိလာရေးအတွက်တကားဖွင့်ပေးလိုက်တယ်လို့ဖြစ်သွားကြောင်းသမ္မတထရမ့်ကပြောပါတယ်။ပါလက်စတိုင်းနိုင်ငံသားရေးဝန်ကြီးရီယတ်အယ်မာလီကီကတော့နိုင်ငံဒွန်တွဲနေထိုင်ရေးဆိုတဲ့ကိစ္စကိုသမ္မတထရမ့်အနေနဲ့ရှင်းလင်းစွာပြောကြားပေးဖို့နဲ့ဂျေရုဆလင်ဟာပါလက်စတိုင်းတို့ရဲ့အနာဂတ်မြို့တော်ဖြစ်တယ်ဆိုတော့1969ခုနှစ်မှာရရှိထားတဲ့နေဇကန့်သတ်မှုဆိုင်ရာသဘောတူညီချက်တို့ပါဝင်ရမယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုဘက်ကပါလက်စတိုင်းနိုင်ငံဆိုတဲ့စကားလုံးကို2009ခုနှစ်နောက်ပိုင်းတခါမှမပြောခဲ့ဘူးပဲ။သမ္မတထရမ့်ကအခုလိုသူတို့နှစ်ဦးတွေ့ဆုံချိန်မှာဒီကိစ္စကိုပြောလိုက်တာဟာထူးဆန်းနေတယ်လို့ Randolph Macon College ကသမိုင်းပါမောက်ခ Michael Fishback က VOA ကိုပြောပါတယ်။
Doing so in front of the Israeli Prime Minister Benjamin Netanyahu would present a real challenge for Netanyahu who since
2019ခုနှစ်ကတည်းကပါလက်စတိုင်းနိုင်ငံဆိုတဲ့အသုံးလုံးကိုပြောဆိုဖို့ရှောင်ရှားခဲ့တဲ့ဝန်ကြီးချုပ် Netanyahu ရှေ့မှာသမ္မတ Trump ကအခုလိုပြောလိုက်တာကဝန်ကြီးချုပ် Netanyahu အတွက်စိန်ခေါ်မှုဖြစ်သွားစေပါတယ်။အဲဒါကြောင့်ဒီတွေ့ဆုံမှုပေါ်ကျွန်တော်အနေနဲ့အားသိမိပါတယ်။ဒါပေမဲ့နှစ်နိုင်ငံဒွန်တွဲတည်ရှိရေးဆိုတဲ့ကိစ္စကိုအာမခံပေးတာမျိုးလုံးဝမပါဝင်ပါဘူး။
အစ္စရေးဝန်ကြီးချုပ်ဘက်ကဒီလိုပြောဆိုမှုကိုသဘောကျလိမ့်မယ်လို့ကျွန်တော်မထင်ပါဘူး
။နိုင်ငံတွင်တွဲနေထိုင်ခြင်းဟာဒီပြဿနာကိုဖြေရှင်းနိုင်တဲ့တစ်ခုတည်းသောအဖြေလားလို့မေးတဲ့အခါမှာတော့ Michael Fishback ကအခုလိုတုံ့ပြန်ခဲ့ပါတယ်
။ Regrettably, no, the really viable, at least in the short term option, is what we see now.
ဆင်ကောင်းစွာပဲဒီနည်းကအဖြေမဟုတ်ပါဘူး။လက်တလို့ရေတို့အဖြေကတော့လက်ရှိသူတို့ရောက်နေတဲ့နိုင်ငံရေလို့သတ်မှတ်ထားတာလည်းမရှိ။နိုင်ငံတွင်တွဲနေထိုင်ရေးလည်းမဟုတ်တဲ့အနေအထားဖြစ်နေပါတယ်။အစ္စရေးနဲ့ပါလက်စတိုင်းပြဿနာမှာအစ္စရေးကတိတိတသာအသာစီးရနေတာကတော့သိကြပါလေ။အဲဒါကြောင့်ဘာကူမှအဆုံးဖြတ်မပေးနိုင်တဲ့ဟိုမြောက်ဒီမြောက်အခြေအနေဟာအစ္စရေးအတွက်အကောင်းဆုံးဖြစ်နေပါလေ
။အမေရိကန်ပြည်ထောင်စုအနေနဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်ပြောင်းလဲတတ်မှတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့ပါလက်စတိုင်းတွေအတွက်ပေးနေတဲ့အကူအညီတွေလျှော့ချလိုက်တဲ့ဆုံးဖြတ်ချက်တို့ကိုပြန်ပြင်ပေးဖို့ပါလက်စတိုင်းသမ္မတမာမူအဘတ်စ်ကဂျာတာပရီနီကကုလသမဂ္ဂအထွေထွေညီလာခံကိုပြောကြားတဲ့အမိန့်ခွန်းအတွင်းထည့်သွင်းပြောကြားခဲ့ပါတယ်ခင်ဗျာ။
မလေးရှားနိုင်ငံပြီးခဲ့တဲ့ရက်ပိုင
်းကိုဇော်ဝင်းနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့မလေးရှားမှာရောက်နေကြတဲ့မြန်မာလူသမားတွေကြုံတွေ့နေရတဲ့အဖြစ်အပျက်တစ်ခုကိုတင်ပြပေးပါမယ်။မလေးရှားနိုင်ငံမှာမြန်မာတစိမ့်နဲ့အရက်တူတွေတောက်သုံးပြီးတော့အရက်စိတ်တင့်လို့ဆေးရုံတက်ကုသနေရသူတွေကမြန်မာလူသားနှစ်ဦးကတော့မျက်လုံးကွယ်သွားခဲ့တယ်လို့မျက်လုံးကွယ်သွားတဲ့ကာယကရှင်တဦးကပြောဆိုပါတယ်။မလေးရှားနိုင်ငံမှာအခုလိုမြန်မာတစိမ့်နဲ့အရက်တူတောက်သုံးပြီးတော့တေဆုံးသူမြန်မာလူသားစုစုပေါင်း21ဦးထိရှိသွားပြီလို့လည်းဆိုပါတယ်အပြည့်စုံကို VOA သတင်းတော့ကိုကောင်းဆန်ဟိန်ကပြောပြပါလိမ့်မယ်ခင်ဗျာ
မလေးရှားနိုင်ငံပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာအရဲတူတောက်သုံးခဲ့လို့မြန်မာလူသားတော်တော်များများစေကူတမ်းမှုခံနေရတာပါမလေးရှားသတင်းစာတွေမှာတော့တေဆုံးသူ21ဦးထိရှိနေပြီလို့ရေးသားထားကြောင်းကိုမလေးရှားနိုင်ငံရခိုင် community အဖွဲ့ချမရေးမှုကိုဆန်တွန်းကအခုလိုပြောပါတယ်
ဒါပေမဲ့ရှိတာလဲဆိုတော့ဒီမလေးရှားပြည်ခံနာမှာကြော်ညာတာက20နဲ့တယောက်ဆိုပြီးတော့ကြော်ညာတယ
်လက်ရှိမှာစေကူတာခံရတဲ့မြန်မာလူသား9ဦးရှိကြောင်းကိုလည်းသူကဆက်ပြောပါတယ်မလေးရှားနိုင်ငံမှာမြန်မာတစိမ့်နဲ့အရက်တူတွေတောက်တုံးပြီးမျက်စိကွယ်သွားခဲ့တဲ့နှစ်ဦးတည်းကကိုတန်းနိုင်ကတော့အရက်တောက်ပြီးနောက်ရက်အကြာမှာသူ့မျက်နှုံးတွေကွယ်သွားခဲ့တယ်လို့ပြောပါတယ်ဒါကြောင့်လဲမလေးရှားရောက်မြန်မာလူသားတွေအနေနဲ့သူ့လိုမဖြစ်စေဖို့အရွယ်သုံးဆွဲမှုမှာသတိထားစီခြင်းနဲ့လို့ကိုတန်းနိုင်ငံပြောပါတယ
်ကျွန်တော်ကိုယ်တိုင်ကတော့ပြောချင်တာကလေဒီမှာမလေးရှားမှာတောက်စားလို့ဖြစ်တာကမြန်မာနိုင်ငံကဘရန်အစိုက်မဟုတ်ပါဘူးမြန်မာနိုင်ငံကတန်စိတ်ကိုယူယူပြီးတော့ဒီမှာမလေးရှားမှာလဲသူတို့ချက်တာလားဆဲနေပဲလို့ပြောတာသူတို့ဒီအရက်စီဂျီကိုဝေဝေပြီးတော့သူတို့ပေါင်းဆက်တာလားမသိဘူးလို့ထင်တယ်အဲ့ဒါဒီအရက်ကနေပဲဒီမှာလုံးဝဘာမှလည်းတရားမဝင်ဘူးဘာမှလည်းလိုင်စင်မရှိဘူးအတုဖြစ်တယ်အဲ့ဒါဒီအတူအရက်တော့မဆောင်ဖို့အနေနဲ့နေပြီးနောက်လူနှောင်သားတွေကိုလည်းကျွန်တော်ကပြောချင်တာလေနောက်ဒီမြန်မာချွေမြန်မာတွေပေါ့နော်မလေးရှားမှာရှိတဲ့လူတွေပေါ့နော်လုံးဝမဆောင်မိစေဖို့လို့ကျွန်တော်နေပြီးအတန်တန်မှားရှင်းတယ်ဗျာမကောင်းဘူးလူအောက်ကမကောင်းဘူးလူတွေတအားနိုင်နိုင်ရအခုကျွန်တော်တို့နေတဲ့နေရာမှာဆိုလို့ရှိရင်ခုနှစ်ရက်ရှိရက်ကိုတတိမရပြင်းအခုတည်းတည်းကိုတတိမရသေးဘူးတယောက်ရှိသေးတယ်အဲ့ဒီဆာလင်းဆေးရုံမှာ
အရက်တူကြောင့်တေဆုံးသူတွေဟာမလေးရှားနိုင်ငံကမြန်မာတစိမ့်နဲ့တရားမဝင်ထုတ်ထားတဲ့အရက်တွေကိုတောက်သုံးပြီလို့ဖြစ်ပြီးကိုယ်တနိုင်တက်ခဲ့တဲ့ဆေးရုံမှာနောက်ထပ်9လောက်ထပ်ရောက်လာတယ်လို့လည်းသူကပြောပါရယ်မြန်မာအလို့သမားလူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့သတင်းအရမလေးရှားမှာတရားဝင်အလို့လုံနေကြသူအလို့သမားပေါင်း2,000ကျော်ရှိပြီးတခြားနှီးလန်းတွေနဲ့မလေးရှားကိုရောက်သွားသူအလုံးပေါင်းရင်မလေးရှားမှာမြန်မာအလို့သမား9,000ထက်မနည်းရှိတယ်လို့ခန့်မှန်းထားပါရယ်အဲ့ဒီထဲမှာတရားမဝင်နေထိုင်အလို့နေကြသူ3,000ကျော်ရှိပါရယ
်ကိုကောင်းဆန်ဟင်းပြောပြသွားတာဖြစ်ပါရယ် VOA American တန်ရဲ့တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက် website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ပြန်လည်ပြီးတော့လည်းဖတ်ရှုနိုင်ပါတယ်။မကြခင်မှာကြားကြရမယ့်ဒုတိယပိုင်းနိုင်ပွဲအစီအစဉ်မှာဆိုရင်တော့အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9:00အစီအစဉ်ပြီးပြီးချင်းည10:00မှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီကိုရှိပါပြီ VOA ရဲ့တောက်ကြနေမနေ့ခင်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်နေစေအတန်လှိုင်းနေအပြင်လှိုင်းလက်မီတာ190 kHz 1595ကပါထိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကားစာနဲ့အတူကျမ်းမာရေးခန်းနာမှာဆိုရင်တော့
ဒီစံပြချင်းကိုကျင်းဝေးကြဖို့အတွက်အဓိကအကြောင်းဖြစ်တယ်မလူချင်းတဲ့အချိန်မှာကိုယ်လုံးမရရအောင်ဆိုပြီးတော့ဒီလူလူကြီးကြီးကြီးငယ်ငယ်ရွယ်ရွယ်လတ်လတ်ပေါ့ရောက်ကြမင်း
စွန့်ပစ်ခံရင်ခွင်မဲ့ကလေးငယ်တွေလျှော့ချနိုင်ရေးအတွက်မြန်မာနိုင်ငံရဲ့ရင်ခွင်မဲ့ကလေးငယ်များလျှော့ချရေးကာကွယ်စောင့်ရှောက်ရေးအသင်းအထူးထွေအတွင်းရေးမှုနဲ့တာဖွားမီးရအထူးအငြိစားပါမောက်ခဒေါက်တာမြတ်တီတာရဲ့ပြောဆိုချက်ဖြစ်ပါတယ်အပြည့်စုံနောက်ပိုင်းမှာကြားကြရဖို့ရှိပါတယ်အဲ့ဒါနဲ့အတူနတ်နတ်ခင်အင်္ဂလိပ်စာသင်ခန်းစာနေဆက်ဒေတာကအခြေစိုက်တဲ့တိုင်းရင်းသားသတင်းတောက်တွေတင်ဆက်ထားတဲ့သတင်းတော်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေထုတ်လွှင့်ပေးခြင်းနောက်ထပ်သတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးပါမယ်ယုံနဲ့အမေရိကန်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာလာတွေတော်တော်ကြာလာခဲ့ပါပြီအခုချိန်ထိတစ်ဖက်နဲ့တစ်ဖက်အလျှော့မပြေပဲအပြန်လှန်သွင်းကုန်ကုန်တွေတင်းကျပ်နေကြပါတယ်ကုန်သွယ်ရေးစပွဲမှာဘယ်သူကအနံ့ရမလဲဆိုတာနဲ့ပတ်သက်ပြီးတော့အမြင်တွေကလည်းမတူညီကြပါဘူးကင်ဘရစ်တက္ကသိုလ်ကဗန်နာယေးဆိုင်ရာပတ်မောက်ခတူကတော့တရုတ်နိုင်ငံရဲ့စီးပွားရေးကကောင်းကောင်းမွန်မွန်ဆက်ပြီးတော့တိုးတက်နေပါတယ်လို့ပြောပါတယ်အကြောင်းစုံကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြလာပြီခင်ဗျာ
ပြည်ကရဲ့အေဗီလာကစပြီးတော့တင်းမာမှုတွေရှိလာခဲ့တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကကုန်သွယ်ရေးပြဿနာတွေကိုပြည်လည်နိုင်မှုအတွက်နိုင်ငံကြားမှာအပြန်အလှန်ညှိနှိုင်းမှုတွေရှိနေတယ်ဆိုပေမဲ့အခုထိအဆင်မပြေနိုင်သေးပါဘူးကုန်သွယ်ရေးတင်းမာမှုကြောင့်နိုင်ငံလုံးကစီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုတွေရှိနေတယ်ဆိုပေမဲ့နိုင်ငံရဲ့စီးပွားရေးကျဆင်းမှုတွေကိုတည်တည်တတ်တာမမြင်ရသေးပါဘူးအမေရိကန်ဘက်ကလည်းဒီကုန်သွယ်ရေးစစ်ပွဲအတွင်းနိုင်ငံရဲ့စီးပွားရေးပူတောင်ကောင်းလာနေတယ်လို့ပြောနေတယ်လို့တရုတ်ဘက်ကလည်းသူတို့ရဲ့စီးပွားရေးကောင်းနေကြောင်းပြောဆိုနေပါလေ Cambridge Tech တို့ကဗန်နာယေးဆိုင်ရာကျွမ်းကျင်သူပမော့ခ်ဆိုင်မွန်တယ်လာကတော့တရုတ်နိုင်ငံရဲ့စီးပွားရေးကကောင်းကောင်းမွန်မွန်ဆက်ပြီးတော့တိုးတက်နေပါတယ်လို့ဆိုပါလေ CGTN လို့ခေါ်တဲ့ China Global Television Network ကပမော့ခ်ဆိုင်မွန်တယ်လာကိုတရုတ်နိုင်ငံမြို့တော်ဘေကျင်းမှာတွေ့ဆုံမေးမြန်းခဲ့တော့သူကအခုလိုပြောခဲ့တာ
ပါ The economy is still growing pretty well. The one thing that's
စီးပွားရေးကကောင်းကောင်းမွန်မွန်ပဲဆက်လက်ပြီးတိုးတက်နေတော့မှာစကော့ဇေကွယ်နဲ့တရုတ်ပြည်သူတွေကဇေကွယ်ပြက်မဲ့အရေးကိုစိုးရင်ပြီးခက်ဝဲဝဲမှနေနေကြတာကတော့လက်ရှိအခြေအနေနဲ့လွဲချော်တဲ့အချက်တစ်ခုပါပဲအင်းဒီမြုံနှံမှုတွေနှိမ့်ကွေးလာတာတွေရှိခဲ့ပါတယ်အဆုံးဆွဲတွေကိုရော့လာတာတွေလည်းရှိတယ်ဆိုပေမဲ့လည်းစီးစီးသာသာကြီးတော့မရော့တော့ပါဘူ
းတရုတ်နိုင်ငံရဲ့စီးပွားရေးဟာသုံးဆွဲမှုပုံစံကနေစုဆောင်းမှုပုံစံကိုပြောင်းလဲလာနေတယ်လို့လည်းဗန်နာယေးဆိုင်ရာကျွမ်းကျင်သူပမော့ခ်ဆိုင်မွန်တေလာကဆိုပါတယ်ဒီလိုပြောင်းလဲလာတာကကုန်သွယ်ရေးရဲ့အရေးပါမှုကိုရော့ကျသွားစေတယ်လို့လည်းပြောပါတယ
်။ It's partly reflecting higher incomes for Chinese people. Many of whom are now spending not so much on goods but on services.
အပြောင်းလဲကအခုတဖြည်းဖြည်းချင်းဖြစ်နေပါတယ်။ဝင်ငွေကောင်းတဲ့တရုတ်ပြည်သူတွေအတွင်းမှာဒီပြောင်းလဲမှုကိုမြင်နေရပါတယ်။အရင်တုန်းကလိုဈေးကြီးတဲ့ပစ္စည်းတွေကိုဝယ်ယူသုံးစွဲတာတွေအခုစိတ်မလွတ်တော့ပါဘူး။ဝန်ဆောင်မှုလုပ်ငန်းတွေမှာတော့သုံးစွဲနေတော့မှာအခုလိုတရုတ်ပြည်သူတွေရဲ့သုံးဆွဲမှုပုံစံပြောင်းလဲလာတာကကုန်သွယ်ရေးကိုရော့ကျစေပါတယ်။ကုန်သွယ်ရေးကဆက်ပြီးအရေးကြီးနေတော့မှာဒါပေမဲ့လည်းလွန်ခဲ့တဲ့စနစ်တုန်းကလောက်တော့သိအရင်ကြည့်တော့ပါဘူး။စီးပွားရေးကလည်းဆက်ပြီးတိုးတက်နေလိမ့်မယ်လို့ခန့်မှန်းရတယ်လို့ဝင်ငွေတွေလည်းဆက်လက်ပြီးတွန်းနေလိမ့်မယ်လို့ခန့်မှန်းရပါတယ်။အဲဒါကြောင့်သုံးဆွဲမှုတွေလည်းဆက်ပြီးတိုးတက်နေဦးမယ်လို့ဆိုရမှာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတာကအမေရိကန်အတွက်ကောင်းတယ်။ဒီကုန်သွယ်ရေးစစ်ပွဲမှာအမေရိကန်ကပဲအနိုင်ရလိမ့်မယ်လို့မြင်ပါတယ်။ဒါမှလည်းဥရောပဗဟိုဘဏ်ရဲ့ပေါ်တဖူးနေကခံမှန်းချက်အရတော့ရေရှည်မှာတရုတ်ဘက်ကအမျက်ထွက်နိုင်တယ်လို့တွက်ပါတယ်။ဘာကြောင့်လဲဆိုတော့တရုတ်ဟာအမေရိကန်ထက်တခြားနိုင်ငံတွေကိုတင်ပို့မှုတွေပိုများတာကြောင့်လို့ဆိုပါတယ်။အမေရိကန်ဘက်မှာအလုတ်ကင်တွေထိခိုက်ပျက်စီးမှုဝင်ငွေရော့ကျမှုနဲ့စီးပွားရေးကျဆင်းမှုတွေတွေ့ကြုံရလိမ့်မယ်။စီးပွားရေးပေါ်မှာယုံကြည်မှုလျော့နယ်လာလို့စတော့ဈေးကွက်ကရင်းနှီးမြှုပ်နှံမှုတွေလည်းထိခိုက်လိမ့်မယ်လို့ဥရောပဗဟိုဘဏ်ရဲ့စီးပွားရေးပညာရှင်တွေကခံမှန်းချက်ထုတ်ထားပါတယ်။
ဒါတော့ကိုကြောင်လင်းပြပြသွားတာဖြစ်ပါတယ်ဆက်လက်ပြီးတော့နားဆင်ရမှာကတော့အင်္ဂလိပ်စာသင်ခန်းစာပို့ချချက်အစီအစဉ်ဖြစ်ပါတယ် အမေရိကန်အီဒီယန်အတုံးနှုံးတွေနဲ့ပတ်သက်ပြီးတော့ဒေါ်လာလက်တန်းကစီစဉ်တင်ဆက်ပေးနေတာပါ
ဒီမင်းတင်ပြမယ် EDM အသုံးကတော့
Drive me up the wall
ဖြစ်ပါတယ်စာလုံးပေါင်းက DRIVE drive ကမောင်းတာ ME ကကျွန်တော်ကျမ UB up ကအပေါ်ဆိုတော့ drive me up ကအပေါ်ကိုမောင်းတဲ့သဘောဖြစ်ပါတယ် THE the WALL wall ကနေရာဆိုတော့စကွတ်ခုရဲ့ဓာတ်ရိုက်ဒီဘေကတော့နေရာပေါ်ကိုမောင်းတက်တဲ့သဘောဖြစ်ပါတယ်ဒီသုံးဆင်းသက်လာတာကတော့လောင်အိမ်ထဲမှာရောက်နေတဲ့တိရစ္ဆာန်တစ်ကောင်ကိုအပြင်ကဆလို့ဖြစ်စေအနောက်ရှက်ဖြစ်အောင်လုပ်လို့ဖြစ်စေအဲ့ဒီအထက်မှာရှိတဲ့အကောင်ကလောင်အိမ်ရဲ့နေရာပေါ်ကိုပြည့်တဲ့ရှောင်းတင်းရာကနေဆင်းသက်လာတဲ့အသုံးပဲဖြစ်ပါတယ်ဒါကြောင့် EDM အသုံးကတော့လူတူဦးကိုစိတ်တူအောင်စိတ်အနောက်ရှက်ဖြစ်စေအောင်လုပ်တာကိုဆိုတာဖြစ်ပါတယ်အထူးသဖြင့်ထွက်ပြေးခြင်းစိတ်ပေါက်တဲ့သဘောမျိုးလို့ဆိုနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I don't want to visit my cousin's place. He has 5 kids and they drive me up the wall.
ကျွန်တော်ကတော့ကျွန်တော်ညီတပင်ခွဲအိမ်ကိုအလဲမသွားလို့ပါဘူးဗျာ။သူ့မှာကလေး9ယောက်တောင်ရှိတယ်လေ။သူတို့ကြောင့်ကျွန်တော်ထွက်ပြေးခြင်းစိတ်ပေါက်မိတယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I don't want to visit my cousin's place. He has 5 kids and they drive me up the wall.
လူတူဦးကိုစိတ်အနှောက်အယှက်ဖြစ်စေတဲ့ထွက်ပြေးခြင်းစိတ်ပေါက်အောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Drive me up the wall.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးနှုန်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုထုတ်လင်းပေးပါရမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မြန်မာနိုင်ငံမှာစွန့်ပစ်ခံရင်ခွင်မဲ့ကလေးငယ်တွေတိကျတာများလာနေတာမို့လျှော့ချနိုင်ရေးအတွက်အရေးတကြီးလှုပ်ဆောင်မှုလိုနေပြီလို့ကျန်းမာရေးပညာရှင်တွေကဆိုကြပါတယ်ဘလို့အကြောင်းရင်းတွေကြောင့်စွန့်ပစ်ရတဲ့ရင်ခွင်မဲ့ကလေးငယ်တွေများလာရပြီးလျှော့ချနိုင်ရေးအတွက်ဘာတွေအဓိကလုပ်ပေးဖို့လိုပါသလဲဒီအကြောင်းမြန်မာနိုင်ငံရင်ခွင်မဲ့ကလေးများချော့ချရေးနဲ့ကာကွယ်စောင့်ရှောက်ရေးအသင်းအထွေထွေတွင်းရင်းမှုနဲ့တားဖွားမီးရအထူးအငြိစားပံမောက်ခဒေါက်တာမြတီတာကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ပြထားတာကိုနားဆင်ကြပါခင်ဗျာ
ကဲတပါမရဲ့သူကဆရာဝန်ကြီးဗမောက္ခဒေါက်တာမြတိတာခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီရင်ခွင်မဲ့ကလေးပေါ့နော်ဒီစွန့်ပစ်ခံတဲ့ကလေးတွေဖြစ်နေတဲ့အနေထားဘယ်လိုရှိလဲဆရာမကြီ
းစွန့်ပစ်ခံကလေးပေါ့တနည်းအားဖြင့်ရင်ခွင်မဲ့သွားတဲ့ကလေးတွေကဗမာပြည်မှာအခုနှစ်ပိုင်းနေမှာတိတိတတ်တာများပြားလာပါပဲစိတ်ငြင်းနာအားဖြင့်ကျွန်တော်တို့အတိအကျတော့မသိနိုင်ပါဘူးဘာလို့လဲဆိုတဲ့အခါကျတော့ဖြစ်ုံနေမှာစွန့်ပစ်တာရှိတယ်လို့ရက်ွက်တီထဲမှာစွန့်ပစ်တာနောက်ပရာဟိတကီဟာရီမှာစွန့်ပစ်တာနောက်ဖုံးကြောင်းနေမှာတော့စွန့်ပစ်တာပေါ့နော်အဲ့လိုမျိုးရှိတဲ့ကြောင့်ကျင်းရနေရပြီးတော့ဖြစ်ခဲ့ပါလေဒါပေမဲ့ညာပြလာရေးဆိုတာတော့တည်ကြသလောက်ပါပဲရှင
်ဟုတ်ကဲ့ဆရာမကြီးအဲ့ဒီတော့အခုလိုဒီညာပြလာတဲ့ရင်ခွင်မဲ့ကလေးတွေပေါ့နော်ကုညီပေးနိုင်ရေးအတွက်ဘလို့အချက်တရအဓိကလုံးဆောင်ပေးဖို့အရေးကြီးမလားဆရာမကြီ
းရင်ခွင်မဲ့ကလေးတွေဒါမှမဟုတ်စွန့်ပစ်တဲ့ကလေးရော့ကြွားဖို့ဆိုတာမလိုချင်သေးတဲ့အချိန်မှာအဆင်သင့်မဖြစ်သေးတဲ့အချိန်မှာသာသမီရဟအောင်လုပ်ဖို့အရေးကြီးပါတယ်အဲ့တော့ဒီကလေးလေးတွေကိုစွန့်ပစ်လိုက်ကြတယ်ဆိုတဲ့အဓိကအကြောင်းရင်းကခုနပြောတဲ့မလိုချင်သေးတဲ့အချိန်မှာကိုယ်ဝင်ရသွားတာပေါ့လေဒါပေမဲ့တခြားအကြောင်းရင်းတွေလည်းရှိပါတယ်အဲ့ဒါတွေကတော့ဟိုစိတ်မများဘူးပေါ့လေတိုးတော်လေဒါတွေကလည်းဖြစ်ပါတယ်အဲ့ဒါတွေကတော့ပြည်ရင်းစစ်ပေါ့ပြည်ရင်းမှာတိုက်ပွဲတွေဖြစ်ကြတဲ့အခါမှာမိဘတွေဆုံပါသွားတဲ့အခါမှာကလေးတွေကအရင်ကမဲ့ပြီးကြံရတာရှိရပေါ့ပြောမယ်ဆိုရင်တစ်ချိန်လုံးကနာဂစ်ဖြစ်တဲ့အပြင်တဘာဝဘေးအန္တရာယ်ဖြစ်တဲ့အခါမှာမိဘတွေပါသွားပြီးကလေးတွေကြံရတာရင်ကမဲ့ပြီးဖြစ်သွားကြပါတယ်ဒါတွေကတော့အများကြီးဖြစ်နေတာမဟုတ်ဘူးပေါ့လေနောက်တစ်ခုကတော့ပါလို့ဆိုရင်မိဘနှစ်ပါးလုံးက ဥယျာဉ်စီပွားတွေဆွဲပြီးတော့ဒီကလေးတွေကိုဆွန့်ပစ်လိုက်ကြတယ်။ဒါတွေကတော့ဟိုအတိအကျအချက်တော့မဟုတ်ဘူးပေါ့လေ။အဲဒါပေမဲ့ဒါတွေကလေကျမတို့တိုင်းပြည်ရဲ့တချို့သောနေရာတွေမှာပေါ့အတိအကျကြတဲ့အချက်ဖြစ်ပါတယ်။ဒီတိုင်းပြည်လုံးအတွက်အတိအကျမချပြီးနဲ့တချို့နေရာတွေဥပမာဆိုလို့ရှိရင်ပဲ့ကွဲဖြစ်နေတဲ့နေရာတွေဒါမှမဟုတ်လို့ရှိလို့ရှိရင်ဒီနာတော့ကဒီကအတိအကျပြဿနာမူရစီပွားအတိအကျပြဿနာဖြစ်နေတဲ့နေရာတွေမှာစွန့်ပစ်ခံကလေးတွေကဒါရင်းနဲ့ဆက်နွယ်နေရပြရပါတယ်။ဒါကြောင့်မို့လို့ကျမတို့ဘာတွေလုပ်ရကြလဲလို့ဆိုတော့ဒီစွန့်ပစ်ခြင်းကိုကျင်းဝေးကြဖို့အတွက်အတိအကျအကြောင်းဖြစ်တဲ့မလူကျင်တဲ့အချိန်မှာကိုယ်ကိုမရရအောင်ဆိုပြီးတော့ပြည်သူလူထုကြီးကြီးကြီးငယ်ငယ်ရွယ်ရွယ်လတ်လတ်ပေါ့ယောက်ျားမိန်းမအကုန်လုံးရုပ်ဆက်ပွားကျမ်းမာရေးအသိပညာကြီးရှိဖို့အတွက်ကိုကျမတို့ရုပ်ဆက်ပွားကျမ်းမာရေးအသိပညာပေးလုပ်ငန်းတွေလုပ်နေပါတယ်။အဲ့တော့အဲ့ဒီမှာလည်းကျမတို့တိုင်းပြည်ကတော့ကျမတို့ရဲ့ရည်ချီးမှုရပေါ့ဒီလူဆက်ပွားကျမကြီးနဲ့ပတ်သက်လို့ဒီတင်ကြားတာဒီမိဘတွေကလည်းမတင်ကြားကြဘူးတချို့ကလည်းအဲ့တင်ကြားတာကကလေးတွေကိုစိတ်လှုပ်ရှားအောင်ပို့လို့တယ်လို့ယူဆတယ်အဲ့တော့ကျောင်းကြီးမှာမျိုးဆက်ပွားကျမကြီးတင်လို့လေစူးစားခဲ့တယ်ဒါပေမဲ့လည်းစိတ်မအောင်မြင်ခဲ့ဘူးပေါ့လေဒါကြောင့်မို့လို့ကျမတို့အထူးကမျိုးဆက်ပွားကျမကြီးအသိပညာကြီးအားလုံးသိရှိဖို့ဆိုတဲ့ဟာလုပ်ငန်းစဉ်တွေရဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့အဲ့ဒီလုပ်ငန်းစဉ်မှာအဓိကပြည်သူတွေအနေနဲ့ပေါ့နော်သိတဲ့သိကြတဲ့အရေးကြီးဆုံးအချက်ဆိုရင်ဆရာမဘယ်အချက်ကိုထောက်ပြမလဲ
အရေးကြီးတဲ့သိတဲ့သိကြတဲ့အချက်ကတော့အမျိုးသားနဲ့အမျိုးသမီးအဲဆက်ဆံတဲ့အခါမျိုးမှာအချိန်ကြီးရကိုယ်ညတ်တတ်တယ်ဆိုတာကိုသူတို့သိဖို့အရေးကြီးပါတယ်တချို့ကခါတလီလောက်ပဲမဖြစ်တော့ပါဘူးလို့ထင်ပြီးတော့ကြာသွားကြတယ်နိဒါကြောင့်မို့လို့ဘလူပဲဖြစ်ဖြစ်အပြူဝဆဝင်ပြီဆိုတဲ့အချိန်ကဆလို့အင်းအောင်ဆက်ဆံလို့ရှိလို့ရှင်ကိုယ်ညတ်တတ်တယ်ဆိုတာကိုသိဖို့ဒီကြည့်ပါလေဒုတိယအချက်အနေနဲ့ကတော့ဒီလိုကိုယ်ဝင်မရရအောင်ကျမတို့တားဆက်ချာနည်းလမ်းတွေမျိုးစုံရှိတယ်ဒါတွေကိုအသုံးပြုလို့ရတယ်ဆိုတာကိုသိဖို့လိုပါတယ်နောက်တစ်ခါအဲ့တားဆက်ချာနည်းလမ်းတွေမသုံးမရင်းနဲ့ဆက်ဆံမိရင်တော့မှနောက်တစ်ခါကျလိမ့်ပိုင်းဆိုင်ရာအကျန့်ဖြစ်ခြင်းခံရတဲ့အခါမှာပေါ့နော်အရေးပေါ်တားဆက်ချာနည်းဆိုတဲ့နည်းတွေရှိတယ်ဒီနည်းလမ်းတွေနဲ့ဒီဆက်ဆံမိပြီးတာတော့ငားရဲ့နေမှာတတိတာတိမ်မှာတွေ့တဲ့အတွက်ကြောင့်ဒီကာလလေးမှာအရေးပေါ်တားဆက်ချာနည်းတုံးလို့ရတယ်ဆိုတဲ့ဟာလေးတွေကိုသိဖို့အရေးကြီးကြီးပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့ပရိပထမဆုံးဒီတားဆက်ချာနည်းတွေကိုဟိုအရေးကြီးဆုံးအချက်လေးတွေကိုရှင်းပြပေးလို့ရမှာဆရာမရေ
အော်တားဆက်ချာနည်းရတကယ်တမ်းတော့အများကြီးရှိပါတယ်နော်ပုံမုံပါတဲ့တောက်စီးတွေထိုးစီးတွေနောက်လမောင်းထဲမှာထည့်တဲ့ပစ္စည်းတွေနောက်ပါတိမ်ထဲမှာထည့်တဲ့ပစ္စည်းတွေဒီမျိုးတော့အများကြီးရှိပါတယ်။အဲ့ဒီနီလန်းနေတွေကနေပြီးတော့မှပြည်သူလူထုအားလုံးကနီလန်းနေအတီးတီးကိုကိုယ်တိုင်ကိုကြစိတ်တိုင်းကြရွေးချယ်ပိုင်းကိုရှိပါတယ်။ကိုထူထောင်မဲ့မိသားစုတစ်ခုကနေရောက်ပြီးတော့ဘလောက်ချာပြီးယူနေဆိုတာကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ကြည့်လို့ရပါတယ်။ဒါပေမဲ့နီလန်းနေအများကြီးရှိတယ်ဒီမှာကိုနဲ့ပဲနီလန်းနေကျမကြီးအားဖြင့်မတင်တော်ဘူးတင်တော်တယ်ဆိုတာကတော့ဆရာဝန်ကသတ်မှတ်ပြရပါတယ်။ကျမဆရာဝန်နဲ့တိုင်နေမှုတွေ့ပါတယ်။အကျဉ်းချင်းပြောမယ်ဆိုလို့ရှိရင်ကျမကြီးကောင်းနေတဲ့သူတွေအတွက်ဆိုလို့ရှိရင်နီလန်းအလုံးကြီးရောကအဆင်ပြေပါတယ်။ဒါပေမဲ့ဒီနီလန်းညီတစ်ခုချင်းတစ်ခုချင်းစီမှာကောင်းတာရှိတယ်လို့ဆိုတာလေးရှိတယ်။ဘာကြောင့်မလို့ကောင်းနေ၊ဘာကြောင့်မလို့ဆိုးတယ်ဆိုရဲ့အကျိုးအကြောင်းလေးတွေလည်းရှိတယ်။ဆိုတော့ဒီဟာလေးတွေကိုတစ်ခုချင်းစီရဲ့အကြောင်းလေးတွေကိုသိလို့ရှိရင်သူတို့ရွေးချယ်တတ်ပါတယ်။ဥပမာဈေးဝယ်တယ်လို့ပေါ့ဒီပစ္စည်းရဲ့ဘလောက်ကောင်းနေမကောင်းဘူးစူးစူးပါလေးတွေရှိနေဥမာရှင်းရခင်ပြီးပဲဆိုပါဆိုဟိုကစုံရစာရင်ဘလို့ရတာရှိနေရှင်းနေရစာရင်ဘလို့ရတာရှိနေသူတို့ရဲ့ကောင်းတာဆိုးတာသူတို့ရဲ့တန်ဖိုးစည်းကြည့်တာမကြည့်တာအဲ့ပုံမူတည်ရောကိုကြိုက်တာကိုကိုရွေးချယ်လို့ပါတယ်ဒီသားဆက်ချာနီလန်းနေလေကိုနဲ့တင့်တော်တာမတင့်တော်တာပြီးတော့ဒီမှာသူကြောင့်ဖြစ်နိုင်တဲ့စူးစူးလေးတွေဥမာရာဒီလိုင်းညာတက်တွေနေသွားတက်တွေပုံမှန်မဲစင်တက်တွေသာမို့ရာဒီလိုင်းတိုက်တက်တယ်နော်စူးစူးကောင်းကျိုးလေးတွေကိုသိပြီးတော့အဲ့စူးစူးကောင်းကျိုးလေးတွေနဲ့ကိုယ်နဲ့အဆင်ပြေနေပြီးကိုယ်စိတ်တန်းကြရွေးချယ်ပြီးတော့ယူလို့ရှိရင်ဆွဆွနေနေသုံးဖြစ်ပါတယ်ဆရာဝန်ဆရာမဒါကိုသုံးလို့ဆိုပြီးပြောလိုက်ရင်သူတို့တိုက်ချင်မှကြိုက်မယ်သူတို့နဲ့လည်းအဆင်ပြေချင်မှပြင်မယ်ဒါကြောင့်ကျွန်မတို့ကအခုဖြစ်မှာဘာသာချာနီလန်းတွေရဲ့အကြောင်းကိုသိဖို့လို့ကိုယ်တိုင်တိကျရွေးချယ်ဖို့လို့စိတ်တန်းကြရွေးချယ်ပြီးတော့သုံးတက်ဖို့လိုပါတယ်ဒါကြောင့်မို့ဒီတားဆက်ချာနီလန်းမျိုးဒါတစ်ခုချင်းစီရဲ့အကြောင်းမျိုးသိဖို့ဒီဆရာဝန်တယောက်အနေနဲ့သိပညာအရသိတာမျိုးမဟုတ်ဘဲနဲ့တမန်သူတယောက်အနေနဲ့ပြီးရင်တိုက်တာလေးကိုသိဖို့ကျွန်တော်တို့အသိပညာပေးလို့လိုအပ်တာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလှော်အစီအစဉ်ကိုနားဆင်ရပါမယ် BNI ဖွဲ့ဝင်နေကြာဒေသကသတင်းတောက်စီစုစည်းပြီးတော့တင်ပြထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာချုပ်ရဲဆေးလို့လွတ်မြောက်လာတဲ့လူငယ်ရှစ်ဦးဟာစစ်တွေထောင်ကအထွတ်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်။လာမယ့်ဇာဖြတ်ရွေးကောက်ပွဲအတွက်စီယုံရေးဆင်းတဲ့ကြားကောင်းပါတီကိုယ်စားလှယ်အဖွဲ့နောက်ဆက်ချင်းခံရတယ်ဆိုတာနဲ့နှစ်၁၀ရာစုပင်လုံးစတုဒ္ဒအကျင့်အစည်းအဝေးမကျင်းပမီမှာမွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုထပ်မံကျင်းပသွားဖို့မွန်နိုင်ငံရေးပါတီတွေကနေဆုံးဖြတ်ခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးမြို့ကစက်တင်ဘာလ24ရက်နေ့ကချုပ်ရဆေလိုလွတ်မြောက်လာတဲ့လူငယ်10ဦးဟာစစ်တွေထောင်ကအထွတ်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်သူတို့10ဦးမှာလွန်ခဲ့တဲ့ဇန်နဝါရီလကမြောက်ဦးမြို့မြို့နယ်အထွတ်ထွေအုပ်ချုပ်ရေးမှူးရုံးရှိမှာလူစုလူဝေးနယ်စီတန်းလဲလဲတဲ့အရေးခင်းကိုလုံခြုံရေးရဲတွေကပစ်ခတ်နေနင်းပြီးပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေပုံမှန်6တင့်နဲ့တရားစွဲဆိုလိုက်ပါတယ်စက်တင်ဘာလ25ရက်နေ့မနေ့ပိုင်းမှာတော့သူတို့10ဦးကိုမြောက်ဦးမြို့ကိုခေါ်ဆောင်သွားပြီးနောက်ထပ်အမှုတစ်ခုနဲ့တရားဆွဲဆိုဖို့စီစီနေတယ်လို့သတင်းတွေထွက်ပေါ်နေတဲ့အတွက်သူတို့အမှုကိုလိုက်ပါဆောင်ရွက်နေတဲ့ရခိုင်အမျိုးသားပါတီကဒုဥက္ကဋ္ဌရှင့်နေကြီးတော်အင်းနုစိန်အပါဝင်အထောက်ကူအဖွဲ့တွေလည်းမြောက်ဦးမြို့ကိုလိုက်ပါသွားတယ်လို့ပါတီနဲ့နှိစက်တဲ့လူတွေကပြောပါတယ်
။လမ်းမဲ့ဂျက်ဖြတ်ယူကောက်ပွဲမှာမန္တလေးတိုင်းဒေသကြီးရှမ်းတိုင်းတိုင်းရေးရဝန်ကြီးနေရာရှင်ပြိုင်ဖို့စီယုံရေးဆင်းနေတဲ့ကြားကောင်းပါတီ SNLD ကိုစလဲဖွဲ့ဟာပြည်ဦးလွင်မြို့နယ်စီယုံရေးခီးစင်မှာနှောက်ယှက်ချင်းခံနေရပါတယ်စက်တင်ဘာလ23ရက်နေ့ကပြည်ဦးလွင်မြို့နယ်နောင်ခမ်းကြီးကျေးရွာကိုစီယုံရေးဆင်းရမှာရက်ွက်အုပ်ချုပ်ရေးမှူးကကြိုဆိုတဲ့လူတွေကိုအုပ်စီပုံမောင်းမသိဖို့တားမြစ်တာဓာတ်ပုံဝင်ရိုက်တာရှိတယ်လို့စီယုံပစ္စည်းတဲ့ချိန်မှာလည်းအင်ရှင်ကိုဖုံးဆက်ခေါ်မှုတွေပြုလုပ်ခဲ့ပါတယ်ဒီဖြစ်စဉ်ဟာမဲဆန္ဒရှင်တွေကိုတစ်ဖက်လက်ချင်းချောက်တာဖြစ်လို့ခရိုင်ရွေးကောက်ပွဲကော်မရှင်စီကိုအကြောင်းကြားထားတယ်လို့ SNLD ပါတီပြောခွင့်ရဆိုင်းလိပ်ကပြောပါတယ်
မွန်ပြည်နယ်တထုံမြို့လက်အင်းရက်ွက်မှာငွေဆက်ကူအတုပြုတ်လုတူနှစ်ဦးနဲ့အတူတတောင်းတန်ငွေဆက်ကူအတုစက်သိန်း1100ကျော်ဖမ်းဆီးရမိတယ်လို့တထုံခရိုင်မြို့မရဲစခန်းကစခန်းမူတုရဲမှုမောင်မောင်ကပြောပါရယ်စက်တင်ဘာလ24ရက်နေ့ည9နာရီခွဲအချိန်မှာတထုံခရိုင်ရဲတပ်ဖွဲ့မှုခင်းနေနေရေးဌာနတပ်ဖွဲ့ဝင်တွေကတတိယအရာတထုံမြို့လက်အင်းရက်ွက်ကနေအိမ်ကိုဝင်ရောက်ရှာဖွေရမှာတတောင်းတန်ငွေဆက်ကူအတု12545ရွက်နဲ့ငွေအတုပြုတ်လုတဲ့ဆက်ဆက်ပစ္စည်းတွေဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ငွေအတုပြုတ်လုရမှာဖမ်းမိတဲ့လူနှစ်ဦးကိုတထုံမြို့မှရဲစခန်းမှာပတ်ဆောက်ခွန်ကုန်းငါမြင်းဆောင်2018မြန်မာနိုင်ငံတော်ဗဟိုပန်ဥပဒေပုံမှန်1395 1396 1398နဲ့အမှုဖွင့်အရေးယူထားပါတယ်။
ပြည်ထောင်စုငင်းကြရေးဆွေးနွေးမှုပူးတွဲကော်မတီ UBTJC အတွင်းမှများအလို့သဘောတွေ့ဆုံတဲ့စပဝိုင်းဆွေးနွေးပွဲကိုနေပြည်တော်မှာနှစ်ရက်တာကျင်းပပြီးစီးခဲ့ပြီးဖြစ်ပါတယ်။လာမယ့်ပြည်ထောင်စုငင်းကြရေးညီလာခံ27ရာစုပင်လုံးစရုပ်ထအစည်းအဝေးကိုနိုဝင်ဘာလအတွင်းကျင်းပရန်အကြမ်းဖျင်းသဘောရှိပေမဲ့လက်ရှိချိန်ထိတော့တရားဝင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ခြင်းမရှိသေးတဲ့အတွက်2018နှစ်ကုန်ပိုင်းထိငင်းကြရေးညီလာခံကျင်းပနိုင်ဖို့အလားအလာမတွေ့ရသေးဘူးလို့လည်းတိုင်းဒေသနိုင်ငံရေးပါတီခေါင်းဆောင်တွေကပြောပါတယ်။လက်ရှိ UBDJC ဖွဲ့မှာအစိုးရလွှတ်တော်တပ်မတော်ကိုယ်စားလှယ်16ဦးရွေးကောက်ပွဲနိုင်ရနိုင်ငံရေးပါတီများကိုယ်စားလှယ်16ဦး NCA လက်မှတ်ထိုးတိုင်းဒေသနိုင်ငံဖွဲ့အစည်းများကိုယ်စားလှယ်16ဦးပါဝင်ပြီးအသွေးမှုအဖွဲ့မှာအစိုးရဖွဲ့3ဖွဲ့က9ဦးစီစုစုပေါင်း15ဦးပါဝင်နေပါတယ်
မြန်မာနိုင်ငံအရှေ့တောင်ပိုင်းမှာလှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းကြောင့်တင်းစည်းခံရတဲ့မြေယာအများစုမှာရော့ကျေးငွေမရရှိဘူးလို့ KHRG ကရင်လူ့ကွင်ရေးဖွဲ့ကပြောပါရယ်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ရော့ကျေးငွေပေးချေတဲ့အခါမှာသ
က်ဆိုင်ရာအစိုးရအာဏာပိုင်စစ်တပ်နဲ့တိုင်းနာလက်နက်ကိုင်ဖွဲ့စည်းတို့ကနေနှစ်နာသူတွေကိုဖိအားပေးမှုချိန်ချောက်မှုတွေရှိနေတယ်လို့လည်းကရင်လူအခွင့်အရေးအဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့စောဝေလေးကပြောပါတယ်2005ခုနှစ်ကနေ2018ခုနှစ်အထိဖွံ့ဖြိုးရေးစီမံကိန်းချင်းကြောင့်ပြစ်ပေါ်လာတဲ့လူအခွင့်အရေးချိုးဖောက်ခံနေရမှုအခြေအနေနဲ့ပတ်သက်ပြီးကရင်လူအခွင့်အရေးဖွဲ့ကလူထုပါဝင်ခွင့်မရှိတဲ့စီမံကိန်းကောင်းစဉ်နဲ့အစဉ်ခန်းစားသက်ဆောင်ကိုဒီလမှာထုတ်ပြန်ထားပါတယ်
။ချင်းမြင့်နယ်တောင်ပိုင်းပလဝမြို့နယ်ပီချောင်းဒေသအထက်ပိုင်းငသိန်းကျေးရွာရွာသူတို့ဟာစက်တင်ဘာ20ရက်နေ့ကတောထဲမှာဝါဥရှာခွေရင်မြေမြုပ်မိုင်းနင်းမိလို့သိဆုံးသွားခဲ့ပါတယ်။သိဆုံးသူတော်ဖြစ်လိုက်တဲ့အဖော်၅ဦးတို့ဟာခရုဆောင်ဆောင်ဒေတာမှာဝါဥရှာဖွေရင်အမည်မသိအဖွဲ့ကဆောင်ထားတဲ့မြေမြုပ်မိုင်းနေမိလို့တေဆုံးတာဖြစ်တယ်လို့ခုမီမီဒီယာကအက်ဒီတာကိုပီတာလွယ်လူကပြောပါတယ်။အဲ့ဒီဒေတာဟာမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်ပြီးမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့လှုပ်ရှားတဲ့နေမည်ဒေတာတစ်ခုလည်းဖြစ်ပါတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။ပြည်ထောင်စုငင်းချင်းရင်ညီလာခံ21ရာစုပင်လုံးစတုထအစည်းအဝေးမကျင်းပမီမှာမွန်လူမျိုးလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုထပ်မံကျင်းပသွားဖို့ပြီးခဲ့တဲ့စက်တင်ဘာလလေကမွန်ပြည်သက်ပါတီမွန်နိုင်ငံရေးပါတီတွေနဲ့မွန်လူထုအဖွဲ့အစည်းတွေကနေဆုံးဖြတ်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်။
မွန်ဦးဆောင်ဖွဲ့စည်းတွေရဲ့21ရာစုပင်လုံညီလာခံပြန်လည်သုံးတပ်ပွဲမှာမွန်ပြည်တစ်ပါတီပြည်တွင်းရေးဌာနမှဒုတိယတာဝန်ခံနိုင်ဟောင်းစားပွန်ခိုင်းကအခုလိုပဲပြောပါတယ
်။ရေးမှာဟိုလူပြောလိုက်အချိန်တိုတိုနဲ့အရင်လိုလောက်လာတဲ့ခါကျတော့အချက်လက်တွေအားနည်းချက်တွေရောဒီမူဝါဒပိုင်းပါနေလာရောပေါ့နော်အဲ့ဒါတွေရှိခဲ့တော်တော်ကဒီသုခပင်လုံမကျင်းပခင်မှာဒီလူပြောလိုက်ကိုပဲဒုတိယအချိန်ကပြင်နေ
တို့ပေမဲ့လည်း21ရာစုပင်လုံစတုထစီဝေးကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကလာမယ့်ဒီဇင်ဘာလမကုန်မီမှာကျင်းပဖို့ပြောကြားခဲ့ပေမဲ့လည်းရက်တိကျတော့မတတ်မှတ်ရသေးပါဘူး။တိုင်းရင်းသားစုဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးလိုအပ်တဲ့ပြင်ဆင်မှုတွေတိုင်းရင်းသားလက်နက်ကင်တွေနဲ့သွေးဆောင်ဆွေးနွေးမှုတွေပြုလုပ်သင့်တယ်လို့လည်းမွန်လူမျိုးလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးကော်မတီအတွင်းရေးမှူးမင်းအောင်ထူးကဆိုပါတယ
်ကျွန်တော်တို့ဒီမွန်ဒီတိုင်းသားတွေရဲ့အစုဖွဲ့မှာလည်းပဲဒီငြိမ်းချမ်းဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့မှာလိုအပ်တဲ့ပြင်ဆင်မှုတွေ capacity ဒါတွေကိုတစ်ဖက်ကလုပ်ဖို့လိုတယ်နောက်တစ်ချက်ကဟိုတိုင်းသားတွေဘက်ကပေါ့နော်ကျွန်တော်တို့ဆွေးနွေးချက်တွေခိုင်မာဖို့အတွက်အားလုံးကနေပြီးတော့မှဟိုအမြဲတမ်းတွေးဆဆွေးနွေးပြီးတော့မှယက်တိချက်နော်အတူအောင်ကျွန်တော်တို့လုပ်ရမယ်ဆိုတော့အရာမျိုးတခုနော်အဲ့ဒီဟာအတွက်လည်းဒီဘက်ကစဉ်းစားချက်နေနဲ့ရှိတော့လေ
အလားတူ27ရာစုပင်လုံညီလာခံပြန်လည်သုံးတပ်ပွဲတွေကိုမွန်ပြည်တစ်ပါတီမွန်နိုင်ငံရေးပါတီတွေနဲ့အရက်ဖက်မွန်လူမှုဖွဲ့စည်းတွေကစက်တင်ဘာလစာမိုင်းတွေမှာတီးခြားကျင်းပခဲ့တာဖြစ်ပါတယ်27ရာစုပင်လုံစည်းဝေးနဲ့ပတ်သက်ပြီးမွန်နိုင်ငံရဲ့အစုဖွဲ့ကိုယ်စားလှယ်တွေကနေစိတ်ဝင်စားမှုအားနည်းလာတယ်လို့လည်းမွန်ပါတီများတွင်ရင်မှုဖွဲ့ဝင်နိုင်ရီသမကဆိုပါတယ်
။ဒီလကဟိုတရက်ခဲ့တဲ့အစုဖွဲ့တွေအားလုံးကဒီလကပေါ်မှာစိတ်ဝင်စားမှုကိုကြားဆင်းလာတယ်။စိတ်ဝင်စားမှုကိုကြားဆင်းရတဲ့အကြောင်းရတယ်။အဲ့ဒီကိုယ်ပိုင်ကြားတဲ့အစုရဲ့ကိစ္စလည်းတပ်ပြီးစိတ်လေးစိတ်မဖြစ်ကြရဘူး။
ငင်းချမ်းရေးလုပ်ငန်းစဉ်တွေမှာအဓိကစတိုက်ဟိုဒါအဖြစ်ဦးဆောင်နေတဲ့မွန်ပြည်တစ်ပါတီမွန်ပါတီတွေဖြစ်ကြတဲ့ AMDP MNP နဲ့မွန်ရက်ဖက်မွန်လူမှုဖွဲ့စည်း CSO တွေစုစုပေါင်းကိုယ်စားလှယ်60ဦးခန့်ကမော်လမြိုင်မြို့မှာနှစ်ရက်တာချိန်ယူပြီး27ရာစုပင်လုံညီလာခံပြန်လည်သုံးတပ်ပွဲခန္ဓာကိုပြုလုပ်ခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတော့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီမွန်အမျိုးသားပါတီနဲ့မွန်နိုင်ငံရေးအင်အားစုတစ်ခုဖြစ်တဲ့မွန်အမျိုးသားကိုစားပြုပါတီဖော်ဆောင်ရေးအဖွဲ့တို့ဟာစက်တင်ဘာလ21ရက်နေ့မှာတပါတီရဲ့အဖြစ်ပေါင်းစည်းခဲ့ကြပြီးပေါင်းစည်းပါတီအမည်တစ်ကိုမွန်ပါတီဆိုပြီးအတည်ပြုသတ်မှတ်ခဲ့ပြီးဖြစ်ပါတယ်။မင်းရဲ့စနိုင်းကနေစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်သူတွေလိုလားနေတဲ့တပါတီထက်ဖြစ်ရေးဟာအကောင့်တွေပေါ်နိုင်ခဲ့ပြီလို့မွန်ပါတီဘဟုအလုံးမှုဆောင်ကော်မတီဝင်နိုင်ချန်ရစ်ကအခုလိုပြောပါတယ
်မွန်ပြည်သူတွေလိုလားတဲ့မွန်ပါတီတခုတည်းဖြစ်ရေးဆိုတဲ့ရွေးချက်ပါမွန်ပါတီတပါတီတည်းဖြစ်ရင်လိုလည်းပြောလို့ရှိရင်တော့မဲမကွဲဘူးရွေးကောက်ပွဲမှာမဲမကွဲရင်အောင်နိုင်ချေရှိမယ်နံပါတ်၁နှစ်ကကျွန်တော်မွန်လူမျိုးဟာတစ်မျိုးပဲရှိဒါကြောင့်မွန်တပါတီတည်းဖြစ်တဲ့ကျွန်တော်တို့ကနိုင်ငံရေးပါတီဆိုတော့မဲဆန္ဒရွေးကောက်ပွဲမှာအနိုင်ရဖို့အရေးကြီးပါတယ် အနာရရှိရေးအတွက်ကတော့ကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ပါတီတစ်ခုတည်းဖြစ်ဖို့တော့အဓိကရတယ်လို့ယူဆပါ
မွန်တပါတီတဲ့ဖြစ်သွားပြီးဖြစ်တဲ့အတွက်လာမယ့်2020ရွေးကောက်ပွဲမှာမွန်ပါတီအနေနဲ့မွန်တိုင်းရင်းသားမဲတွေဒါမှကအခြားတိုင်းရင်းသားမဲတွေပါရရှိအောင်စီရင်သွားမယ်လို့လည်းနိုင်ကျင်ရစ်ကပြောပါတယ်မွန်ပါတီရဲ့ပါတီခြေကဥပဒေစည်းမျဉ်းတရားဝင်မှတ်ပုံတင်ခြင်းနဲ့ပါတီရှေ့ဆက်လုပ်ငန်းစဉ်တွေကိုပထမကျင်းကျင်းပသွားမယ်ပါတီဘိုကော်မတီစည်းဝေးမှာဆုံးဖြတ်တည်ပြုသွားမယ်လို့မွန်ပါတီတွက်ဖက်သွင်းမှုတဲ့နိုင်လီတမကပြောပါတယ
်ပေါင်းစည်းခန္ဓာကျင်းပပြီးတာနဲ့တစ်ဆက်တည်းမှာပဲကျွန်တော်တို့ပါတီမှတ်ပုံတင်ရေးကိစ္စကိုကျွန်တော်တို့တောက်လျှောက်ဆောင်ရွက်သွားမှာဖြစ်ပါတယ်
ပေါင်းစည်းမွန်ပါတီရေရှည်တည်တတ်သွားနိုင်ဖို့နဲ့အနှစ်သာရရှိတဲ့ပေါင်းစည်းချင်းမျိုးဖြစ်ဖို့ပါတီကောင်းဆောင်တွေကြိုးပမ်းကြဖို့လိုတယ်လို့မွန်ပြည်သူတို့ဖြစ်တဲ့မင်းအောင်သူကပြောပါတယ
်မွန်နိုင်ငံအားစုလို့ပေါ့လေအားလုံးပေါင်းစည်းပြီးသွားတဲ့ခါတော့ကျွန်တော်တို့မွန်ပြည်သူတယောက်အနေနဲ့တော့ဝမ်းသာတယ်ပေါ့ဗျာနော်ဝမ်းသာတယ်ဒီနေ့အနေထားအရပြောရင်တော့ကျွန်တော်တို့ကဒီအသွင်တန်ရပေါ့နော်အားလုံးပေါင်းစည်းပြီးတော့ပါဝင်လာကြတယ်ဆိုတာမျိုးတော့ကျွန်တော်တို့ရခဲ့ပြီသို့တော်လည်းပဲရည်ရှိသွားနိုင်မှုနဲ့တကယ်ကိုအနှစ်သာရရှိတဲ့ဒီပေါင်းစည်းခြင်းဖြစ်ဖို့အတွက်ကြတော့ဒီမှာတာဝန်ရှိတဲ့လူတွေကတော့တပြေးပြေးချင်းပေါ့နော်ဒါတွေကိုသူတို့နော်ချိုးပန်းသွားကြဖို့တော့ကျွန်တော်တို့အဲ့လိုတိုက်တွန်းခြင်းနဲ့
လက်ရှိမှာမွန်ပါတီကိုအောက်ထဖွဲ့၄ဦးအသွင်းမှုအဖွဲ့၆ဦးဗဟိုကော်မတီဝင်အယောက်120နဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်53ဦးတို့နဲ့ရွေးချယ်ဖွဲ့စည်းထားပါတယ်။ဗာတီပေါင်းစည်းရဲနဲ့ဗာတီအမည်သစ်မိုက်ဆက်ချင်းကိုစက်တင်ဘာ23ရက်နေ့ကမော်လမြိုင်မြို့ရှိဒရိုယန်ဟင်တာဟိုတယ်မှာကျင်းပခဲ့ပြီးမွန်ပြည်သူတရက်လုံးကိုတရားဝင်ကြေညာခဲ့ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မြောက်ဦးမြို့ကချုပ်ရက်စီလိုလွတ်မြောက်လာတဲ့လူငယ်10ဦးဟာစစ်တွေထောင်ကအထွက်ရဲတပ်ဖွဲ့ကနေပြန်လည်ဖမ်းဆီးသွားခဲ့ပါတယ်။လာမယ့်ကြားပြတ်ရေးကောက်ပွဲအတွက်စီယုံရေးစင်းနဲ့ဂျားကောင်းပါတီ SNLD ကိုယ်စားလှယ်အဖွဲ့ပြင်ဦးလွင်မြို့နယ်စီယုံရေးခရီးစဉ်မှာနှောက်ယှက်ချင်းခံခဲ့ရပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။နေကြာဒေသကတရင်သားတွေနဲ့ဖွဲ့စည်းထားတဲ့ BNI အဖွဲ့သားတွေရဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VO ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုမနေ့9ရက်နေ့ထိဆက်ပြီးတော့ထုတ်လွှင့်သွားမှာဖြစ်ပါတယ်။VOA American တန်ကားနေအခုလက်ရှိထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 100.83 ညလိုင်းဒိုမီတာ19 kHz 105.15 လိုင်းဒိုမီတာ24 kHz 102.13 တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ VOA ရဲ့တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်ဒဏ်ငံပုဂ္ဂိုလ်ရုံးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင်ဆွေနဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုတို့စက်တင်ဘာလ29ရက်ကြာသပတေးနေ့ကနယူးယောက်မှာတွေ့ဆုံဆွေးနွေးကြတယ်လို့အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ဒါပေမဲ့တွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့ဖော်ပြမထားပါဘူး။ဝန်ကြီးဦးကျော်တင်ဆွေဟာစက်တင်ဘာလ26ရက်ဗိုလ်တူးနေ့ကတော့ဝါရှင်တန် DC မြို့တော်ကွန်ဂရက်လွှတ်တော်မှာထက်လွှတ်တော်လူများစုခေါင်းဆောင် Republican ထက်လွှတ်တော်မှာ Mitch McConnell နဲ့တွေ့ဆုံဆွေးနွေးတယ်လို့မြန်မာနိုင်ငံသားဌာနကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်ပြရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်ရေးကိစ္စနဲ့ပတ်သက်လို့နေရဆွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်မှုစတာတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားပြီးအကူအညီပေးနေတဲ့အပေါ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးစကားပြောတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂတွင်ကြီးလာခံတက်ဖို့နယူးယောက်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွင်မှုချုပ်ဂူတရက်စ်တို့ကြာသပတေးနေ့ကတွေ့ဆုံဆွေးနွေးချိန်တွင်အဲ့လိုချီးကျူးပြောဆိုတဲ့အကြောင်းကုလသမဂ္ဂသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။နိုင်ငံတော်ဒေမင်ဂန်ပုဂ္ဂိုလ်ဒေါင်ဆောက်ကြီးစုကြည်ကိုပေးအပ်ထားတဲ့ဂုဏ်နူးဆောင်နိုင်ငံသားစုကိုကနေဒါအောက်လွှတ်တော်ကကြာသပတေးနေ့မှာတင်ကြီးညိုထဲမဲခွဲဆုံးဖြတ်ပြီးတော့ပြန်လည်ရှုံးသိမ်းလိုက်ပါပြီ။တရားဝန်ချုပ်တရားသူကြီးဖြစ်အမည်စင်းတင်သွင်းခံထားရသူဘရက်ကာဗနော့ကသူ့အပေါ်ခရစ်စတင်ဘလေးစီဖို့ကဆွဆွဲထားတာတွေကိုကြာသပတေးနေ့ကျန်းနာထွက်စုပွဲတွင်တက်တက်တသားငင်းဆန်သွားပါတယ်ခင်ဗျာ
ဒါကတော့ထိတ်တက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာသွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Backtrip Day ဖြစ်ပါတယ်ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုလိုင်းလိုမီတာ16 19နဲ့25တို့ကနေတန်လွှင့်ပေးမှာပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက် အထူးပဲကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားများအားလုံးနေတဲ့မှာအဆအဆအရအရအဆင်ပြေချောမွေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
This program has come to you from the Voice of America, Washington.